Welcome to the Voice of America in Burmese.
Minglawa shu. Washington New York VOA American Tanani 2022 ခုနှစ် January 29 ရက်ဗုဒ္ဓဘူးနေ့နဲ့ခင်အစီအစဉ်ကိုစတင်ထုတ်လွှင့်နေပါပြီ။အခုအရင်ဆုံးသတင်းအစီအစဉ်ကိုကျမအင်ဂျင်နိုင်ရဲ့ကိုရဲမင်းထွန်းတို့ကပူးတွဲတင်ဆက်ပါပါ။January 6ရက်နေ့က Trump ထောက်ခံသူထောင်ပေါင်းများစွာကနေလွတ်တော်အဆောက်အုံနဲ့ဝင်ရောက်ဆင်းနေမှုမှာလှုပ်ဆော်ခဲ့တဲ့ပြစ်မှုနဲ့သမ္မတဟောင်း Donald Trump ကိုအရေးယူမဲ့ကိစ္စနဲ့ပတ်သက်လို့ကြားနာစစ်ဆေးပွဲမှာတရားသူကြီးတွေနဲ့ jury လူကြီးတွေအဖြစ်ထမ်းဆောင်ဖို့မနေ့အင်္ဂါနေ့က American အထက်လွှတ်တော်အမတ်တွေကျန်းသစ္စာကြိမ်ဆိုခဲ့ကြပါတယ်။ Democrat အမတ်50နဲ့ Republican အမတ်50စုစုပေါင်းအမတ်100ရှိနေတဲ့အထက်လွှတ်တော်မှာ Trump ကိုတရားစွဲထားတဲ့အမှုကို February 9ရက်နေ့မှာကြားနာစစ်ဆေးမှာဖြစ်ပါတယ်။ပြစ်မှုကျူးလွန်ကြောင်းဆုံးဖြတ်ချက်ချဖို့အတွက်အထက်လွှတ်တော်မှမဲအရေးအတွက်3ပုံ2ပုံလိုအပ်ပါတယ်။ဆိုလိုတာကဒီမိုကရက်အမတ်50လုံးကထောက်ခံမဲပေးတယ်လို့ယူဆမယ်ဆိုရင် Republican အမတ်တွေဘက်က18ဦးကနေ Trump မှာအပြစ်ရှိကြောင်းထောက်ခံတဲ့မဲပေးဖို့လိုအပ်ပါတယ်။တကယ်လို့ပြစ်မှုထင်ရှားကြောင်းစီရင်ချက်ချမယ်ဆိုရင် Trump အနေနဲ့သမ္မတအပါအဝင်အများပြည်သူဆိုင်ရာယာရုတွေနဲ့ပတ်သက်လို့ထမ်းဆောင်ခွင့်ကိုသူ့တက်တက်လုံးပိတ်ပင်ခံရမှာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးတွေကိုဖြန့်ဖြူးတဲ့နေရာမှာပိုးပြီးညီတူညီမျှဖြန့်ဝေဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအင်္ဂါနေ့ကနှစ်ဆတိုးတောင်းဆိုလိုက်ပါတယ်။ချမ်းသာကြွယ်ဝတဲ့နိုင်ငံတွေကနေကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုရှေ့တန်းတင်ဆောင်ရွက်နေချိန်မှာဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံတွေကတော့ဒါတွေကိုစောင့်ကြည့်ပြီးစောင့်ဆိုင်းနေခဲ့ရတယ်လို့ WHO ညွှန်ကြားမှုချုပ် Tedros Adhanom Ghebreyesus ကဆယ်ရက်ကြာမြင့်တဲ့အမှုဆောင်ဘုတ်အဖွဲ့အစည်းအဝေးအပိတ်မိတ်ကွန်းမှာထည့်သွင်းပြောကြားခဲ့ပါတယ
် Vaccine nationalism might serve short-term political goals
Vaccine nationalism ကိုနိုင်ငံကိုပဲဦးစားပေးတဲ့ကာကွယ်ဆေးအမျိုးသားရေးဝါဒဟာတိုးတောင်းတဲ့နိုင်ငံရေးညီမှန်းချက်တွေကိုပဲဆောင်ရွက်ပေးတာဖြစ်ပါတယ်။ဒါပေမဲ့ကာကွယ်ဆေးဆိုင်ရာဒန်းတူညီမျှမှုကိုပံ့ပိုးတာဟာနိုင်ငံတိုင်းရဲ့အကျိုးစီးပွားအတွက်အကျိုးရှိစေမှာဖြစ်တယ်လို့သူကပြောသွားတာပါ။လူဦးရေ 1.3 ဘီလီယံရှိတဲ့အာဖရိကမှာနိုင်ငံတော်ကာကွယ်ဆေးထိုးမဲ့အစီအစဉ်တွေကိုစတင်ဖို့ကာကွယ်ဆေးအလုံလောက်ရဖို့ရုန်းကန်နေရတဲ့အချိန်မှာတော့ချမ်းသာတဲ့နိုင်ငံတွေကနေကာကွယ်ဆေးအလုံရေတန်းနဲ့ချီပြီးအပိုအဖြစ်မှာယူနေကြောင်းဂဗီးနိုင်ငံတကာကာကွယ်ဆေးမဟာမိတ်အဖွဲ့ကပြောကြားခဲ့ပါတယ်ဒီတော်တွင်တရုတ်နိုင်ငံကိုရောက်ရှိနေတဲ့ WHO ကျွမ်းကျင်ပညာရှင်အဖွဲ့နဲ့တွဲဆောင်ဝင်ပေးဖို့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ခံရသူရဲ့ဆွေမျိုးတဦးကတရုတ်အစိုးရကိုတောင်းဆိုထားပါတယ်။ဒီအဖွဲ့အနေနဲ့တရုတ်အစိုးရကအတန်ပိတ်ထားတယ်လို့စွပ်စွဲခံထားရတဲ့ဗိုင်းရပ်စ်ကူးစက်ခံရသူမိသားစုတွေနဲ့တွဲဆောင်စကားပြောသင့်တယ်လို့လည်းသူကပြောပါတယ်။ဗြိတိန်နိုင်ငံမှာအင်္ဂါနေ့ကထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းအချက်အလက်တွေအရရပ်ပေါင်း28ရက်အတွင်း COVID-19 ရောဂါကြောင့်လူပေါင်း3,000ကျော်သေဆုံးခဲ့ပြီးဖြစ်ပါတယ်။ကာကွယ်ဆေးဖြန့်ဝေမှုကိုအရှိန်မြှင့်ဖို့နဲ့ဗီဇာပြောင်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုထိန်းချုပ်ဖို့အစိုးရကရုန်းကန်ဆောင်ရွက်နေချိန်မှာအခုလိုလူသေးတဲ့နှုန်းအများဆုံးစံချိန်တစ်ကိုရောက်ရှိခဲ့တာပါ။ဒါနဲ့ပတ်သက်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကအင်္ဂါနေ့ကအခုလိုပြောကြားခဲ့ပါတယ
်။ This is the worst public health crisis.For a generation.
ဒါကမျိုးဆက်တစ်ဆက်အတွက်ဆိုးရွားဆုံးသောပြည်သူ့ကျန်းမာရေးအကျက်အတည်းဖြစ်ပါတယ်။တချို့လူတွေကဒါကိုရာသီအလိုက်တုတ်ကွေးယောဂါနဲ့နှိုင်းရှင်ကြပါတယ်။ဒါကလုံးဝမမှန်ပါဘူး။ကိုယ်ခံစွမ်းအားကင်းမဲ့မှုကြောင့်ဒီယောဂါကပိုးပြီးအန္တရာယ်များပြီးနောက်ထပ်လည်းပြန်ပွားသွားမှာဖြစ်ပါတယ်လို့ပြောသွားတာပါ။လက်ရှိပြည်ထိုင်နိုင်ငံဟာကမ္ဘာပေါ်မှာ COVID-19 ကြောင့်တေဆုံးတဲ့အများဆုံးနိုင်ငံတွေဆင်းမှာပစ္စမမြောက်ဖြစ်ပါတယ်။အင်္ဂါနေ့တနေ့တည်းနောက်ထပ်တေဆုံးသူပေါင်း1,600 ကျော်ရှိခဲ့ပြီးကူးစက်ခံရသူပေါင်း2,000ကျော်ထိရှိခဲ့တယ်လို့ဗြိတိန်အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ January 5ရက်နေ့ကစပြီးဗြိတိန်တနိုင်ငံလုံးလော့ခ်ဒေါင်းပြန်လုပ်ခဲ့ပြီးကျောင်းတွေစားသောက်ဆိုင်တွေနဲ့မလိုအပ်တဲ့အယောင်ဆိုင်တွေကိုလည်းပိတ်ပစ်ခဲ့ပါတယ်။ဒါအပြင်ခီးသွွာလာခွင့်ကန့်သက်ချက်တွေကိုလည်းချမှတ်ခဲ့ပါတယ်။COVID-19 ကာကွယ်ဆေးတွေပုံမှန်ရရှိလာတာဟာကမ္ဘာတဝန်းစီးပွားရေးအရာဒီနှစ်အတွင်းပြန်လည်နလန်ထူလာစေမယ်လို့မျှော်လင့်ရကြောင်းနိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ကအင်္ဂါနေ့ကခန့်မှန်းလိုက်ပါတယ်။ဒ ဒီနေ့မှာကမ္ဘာစီးပွားရေးဟာ 5.5 ရာခိုင်နှုန်းတိုးလာဖို့ရှိနေတယ်လို့ဆိုပါရယ်ကာဝယ်ဆေးတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုကိုထိန်းချုပ်ဖို့အထောက်အကူပေးမှာဖြစ်တဲ့အတွက်အစိုးရတွေအနေနဲ့မနစ်ကပိတ်ဆို့ကန့်သတ်ထားတာတွေကိုဖြေလျှော့ပေးနိုင်မှာဖြစ်ပါရယ်2020ပြည့်နှစ်ကကိုဗစ် -19 ကပ်ရောဂါကြောင့်ထိခိုက်ခဲ့တဲ့ကမ္ဘာစီးပွားရေးကျဆင်းမှုဟာဒုတိယကမ္ဘာစစ်နောက်ပိုင်းအဆိုးရွားဆုံးဖြစ်ပါရယ်ဒီနှစ်မှာကမ္ဘာစီးပွားရေး 5.5 ရာခိုင်နှုန်းတိုးလာဖို့ရှိတယ်ဆိုတဲ့ IMF ကမန်ဂျာဟာ2010ပြည့်နှစ်ငွေကြေးအကျပ်တဲကနေတိတိတတ်တာပြန်လည်နလန်ထူလာခြင်းကစပြီးအလျင်မြန်တိုးလာတဲ့နှစ်ဖြစ်သတ်မှတ်တာလည်းဖြစ်ပါတယ်ကာကွယ်ဆေးတွေဟာကမ္ဘာစီးပွားရေးကိုပြန်လည်နလန်ထူလာစေဖို့အထောက်အကူပြုမယ်လို့မျှော်လင့်ရပေမယ့်ကပ်ရောဂါကြောင့်ထိခိုက်ဆုံးရှုံးခဲ့တဲ့ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းတွေအတွက်သက်ဆိုင်ရာအစိုးရတွေရဲ့ကူညီထောက်ပံ့မှုကိုလိုအပ်လိမ့်မယ်လို့ IMF ကတတိပေးထားပါတယ်ရှင်
အင်တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းကီလိုမီတာ24ကီလိုဟတ်ဇ်12.3ညလိုင်းကီလိုမီတာ40ကီလိုဟတ်ဇ်9.3ညလိုင်းကီလိုမီတာ51ကီလိုဟတ်ဇ်5859နဲ့လိုင်းကီလိုမီတာ190ကီလိုဟတ်ဇ်1905တို့ကနေထုတ်လည်ပေးနေပါရဲ့ရှင
်မြန်မာဘာခင်ဗျာ VOE American တိုင်းရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ကြတော့ပါမယ်ကျွန်တော်ရဲ့မတော်မှာမြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ411ယောက်ထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း 338,368 ယောက်ရှိပြီဖြစ်ပါတယ်။မလာနောက်ပိုင်းကစလို့ဒီကနေ့ထိစစ်ဆေးခဲ့တဲ့ဓာတ်ခွဲနမူနာပေါင်းက 23,000 ကျော်ရှိသွားပြီဖြစ်ပါတယ်။ကိုဗစ်ရောဂါတားဆီးကာကွယ်ရေးအတွက်အရေးကြီးတဲ့ကာကွယ်ထိုးစေးတွေကိုဒီကနေ့ဇန်နဝါရီလ29ရက်နေ့ကစပြီးထိုးနှံပေးသွားမယ်လို့လည်းကျန်းမာရေးနဲ့အားစားဝန်ကြီးဌာနကကြေညာထားပါတယ်။ကျန်းမာရေးဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကိုဇန်နဝါရီလ29ရက်နေ့ကစပြီးကိုဗစ် -19 ကာကွယ်ဆေးထိုးပေးသွားမှာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်တွေကတော့ဇန်နဝါရီလ29ရက်နေ့30ရက်နေ့မှာထိုးနှံပေးသွားဖို့စီစဉ်ထားပါတယ်။တိုင်းနိုင်ငံလုံးအတိုင်းအတာနဲ့ကာကွယ်ဆေးထိုးနှံပေးမယ့်အစီအစဉ်တွေကတော့ဖေဖော်ဝါရီလ9ရက်နေ့ကစတင်ပြီးလှုပ်ဆောင်သွားဖို့ရှိပါတယ်။လောလောဆယ်မြန်မာနိုင်ငံကအိန္ဒိယကချစ်ချည်ရေးပေးအပ်ထားတဲ့ COVID ရှိကာကွယ်ဆေးတန်းခွဲကိုလက်ဝဲရရှိထားပြီးဖြစ်ပါတယ်။နောက်ထပ်ကာကွယ်ဆေးတန်း30ကိုလည်းမှာယူထားတယ်လို့ကျွမ်းမိုင်ဝန်ကြီးဌာနကပြောပါတယ်ခင်ဗျာ။ရှိတောင်အရှာဒေတာကကမ္ဘာစရုပ်တလူကြီးအများဆုံးနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာကိုဗစ် -19 ကူးစက်ခံရသူ1,000+ရှိသွားပြီဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတရက်တည်းကူးစက်ခံရသူ13,094ယောက်ရှိကြောင်းကြေညာချိန်နဲ့တနင်္ဂနွေလုံးကအထူးကျမကုသဆောင်တွေမှာအရေးပေါ်လူနာလက်ခံနိုင်တဲ့အတိုင်းအတာပြည့်လုံနေပါဖြစ်နေချိန်မှာကူးစက်သူအခုလိုတန်းတန်းကျော်သွားတာဖြစ်ပါတယ်။ဆေးရုံတွေရဲ့80ရာခိုင်နှုန်းမှာလူနာတွေနဲ့အပြည့်ဖြစ်နေတယ်လို့ကျမ်းမာရေးဌာနစီးရင်တွေမှာဖော်ပြထားပါတယ်။အနောက်ဂျဗာ၊အရှေ့ဂျဗာနဲ့ယောရကာတာဒေသတွေမှာလိုပဲလူကြီးအထူးသဆုံးဂျဗာကျုံရဲ့တချို့နေရာတွေမှာလည်းဆေးရုံတွေရဲ့95ရာခိုင်နှုန်းကလူနာတွေနဲ့ပြည့်နေပြီဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံမှာအခုချိန်ထိ COVID-19 ကြောင့်သေဆုံးသူပေါင်း19,000+နီးပါးရှိပြီးအဲ့ဒီအထက်ကျမ်းမာရေးဝန်ထမ်း600+ပါဝင်ပါတယ်။ဒါမရဂျိုကိုဝီဒူရိုကတနိုင်ငံလုံးအတိုင်းအတာနဲ့ကာကွယ်ဆေးထိုးပေးမယ့်အစီအစဉ်ကအင်ဒိုနီးရှားလူကြီးတန်း290တဲကအနည်းဆုံး3ပုံ2ပုံကိုကောက်ကွက်ဆေးထုတ်နိုင်ပေးသွားမယ်လို့ပြီးခဲ့တဲ့သတင်းနှစ်ပတ်ကကြေညာထားပါတယ်။အာဖဂန်တာလီဘန်အစ်စ်မြင့်ခေါင်းဆောင်အဖွဲ့တစ်ဖွဲ့အင်ကာနီကအီရန်နိုင်ငံကိုတွားရောက်ပြီးအမေရိကန်ဂျာဝင်ဆစ်ဆက်ပေးတဲ့ညင်ကြေးရေးဆစ်ဆက်ဆွေးနွေးပွဲတွေအပေါ်အမြင့်ချင်းဖလှယ်ခဲ့ကြပါတယ်။အာဖဂန်ညင်ကြေးရေးလုပ်ငန်းစဉ်ကိုပြန်လည်သုံးသပ်ဖို့အတွက်တာလီဘန်ကိုယ်စားလှယ်အဖွဲ့တီဟရန်မြို့ကိုလာရောက်ဖို့အီရန်ကတရားဝင်ဖိတ်ကြားခဲ့ရလို့အီရန်နိုင်ငံဂျာဝင်ကြီးဌာနပြောခွင့်ရဆာအီဂတ်တီဇာဒါကပြောပါတယ်။တာလီဘန်ဧည့်သည်တွေကအီရန်အစစ်မြစ်အရာရှိတွေနဲ့ဆွေးနွေးခဲ့ပြီးအီရန်နိုင်ငံသားဝင်ကြီးဂျာဗက်ဇာရီဖ်နဲ့တွေ့ဆုံဖို့ရှိတယ်လို့လည်းအီရန်ပြောခွင့်ရဆာအီကပြောပါရယ်ကာတာနိုင်ငံဒိုဟာမြို့ကနိုင်ငံရေးရုံးကိုဦးဆောင်နေသူတာလီဘန်ဒုတိယကောင်ဆောင်မူလာအဗ်ဒူဂါနီဘာရန်ဒါကတာလီဘန်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်လာတာဖြစ်ပါတယ်တာလီဘန်တို့ကိုအခုလိုဖိတ်ကြားတာကအာဖဂန်နစ္စတန်နိုင်ငံမှာငြင်းငြင်းရေးရရှိဖို့ရည်အီရန်တို့ပါဝင်ပတ်သက်ဖို့ဆန္ဒပြပြနေပြီးအမေရိကန်နိုင်ငံနဲ့ဆက်ဆံရေးတိုးတက်ချင်တာကိုသမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရအသစ်ကိုအီရန်တို့ပြတ်တလူရာကြောင်းလို့လေးလာသူတွေကသုံးသပ်ကြပါရယ်ခင်ဗျ။ထောင်ချီတဲ့လက်သမားတွေရဲ့ဆန္ဒပြမှုကိုရင်ဆိုင်နေရတဲ့အိန္ဒိယအစိုးရကနယူးဒယ်လီမြို့တော်မှာအရန်တပ်ဖွဲ့အင်အား2,000ကိုအဖြစ်တဆွဲချတာကိုအင်္ဂါနေ့ကအမိန့်ထုတ်ပြန်လိုက်ပါရယ်။ဆန္ဒပြလက်သမားတွေကနှစ်ပေါင်း400တန်းရှိတဲ့နမ်မဂျော်ရက်ဖို့ရှီယောင်ခန္ဓာကိုစီးနှင်းဝင်ရောက်ပြီးရဲတပ်ဖွဲ့နဲ့ရုံးရင်းစခန်းတွေဖြစ်ပွားပြီးတဲ့နောက်အခုလိုတပ်ဖွဲ့အင်အားတိုးချက်ချတာပေါ်အမိန့်ထုတ်ပြန်လိုက်တာလို့ EFP သတင်းကပြောပါရယ်ဆန္ဒပြသူတွေကရဲတပ်ဖွဲ့ချတာတဲ့အတားအဆီးတွေကိုချိုးဖျက်ပြီးမ ပြတော်နီက Redford ရှီယွန်ခန္ဒန်နေပြည်တော်ဝင်ရောက်ခဲ့တာပါရဲတပ်ဖွဲ့ကမျက်ရည်ပုံးတွေမိသားပိုက်တွေနဲ့နမတ်တုတ်တွေတုံးပြီးလူစုခွဲခဲ့တာဖြစ်ပါတယ်ရုံရင်းစံကဖြစ်မှုတဲ့အနည်းဆုံးဆန္ဒပြသူတယောက်တေဆုံးပြီးရဲတော်တော်များများတရားရရှိခဲ့ပါတယ်တေဆုံးသူကလက်ထုပ်ဆက်မှောက်ပြီးတေဆုံးခဲ့ရတာလို့ရဲတပ်ဖွဲ့ကပြောပါတယ်အိန္ဒိယအစိုးရထုတ်ပြန်လိုက်တဲ့စိုက်ပျိုးရေးဥပဒေတွေကိုစန့်ကျင်ကန့်ကွက်ဖို့ New Delhi မြို့နယ်နိမိတ်အနားမှာလူဘလကရဲကစကန်ချဆန္ဒပြနေတဲ့လက်သမားတွေကိုအစိုးရကအခုချိန်အထိလူတီလီပြောတော့တဲ့ဝင်ခွင့်မပြုခဲ့ပါဘူး။အင်္ဂါနေ့ကသမရနိုင်ငံနေ့ Republic Day ကျင်းပတဲ့နေ့မှာတော့ပြောတော့ဝင်ရောက်ဖို့ကြိုးစားရာကနေအခုလိုလူသေဆုံးတဲ့အထိဖြစ်ပွားခဲ့တာပါ။ရုံးရင်းစံကဖြစ်အောင်ပြုလုပ်ခဲ့တဲ့ဆန္ဒပြသမားတွေကဆန္ဒပြသူအားလုံးကိုကိုးစားမပြုဘူးလို့ဆန္ဒပြခေါင်းဆောင်တွေကပြောပါတယ်
။ किसान शांतिमय तरीके से अगर इसे करेंगे तभी हम जीतेंगे।
ညီညီကြံကြံနဲ့စက်ပြီးဆန္ဒပြမှသာကျွန်တော်တို့ဒီတိုက်ပွဲကိုအောင်နိုင်မှာဖြစ်ပါတယ်။ကဘာကကျွန်တော်တို့ငြိမ်းချမ်းစွာဆန္ဒပြသူတွေကိုစောင့်ကြည့်နေပါတယ်။ငြိမ်းချမ်းမှုကိုစက်မထည့်ရင်ကျွန်တော်တို့အရှုံးနဲ့ရင်ဆိုင်ရပါလိမ့်မယ်လို့ဆန္ဒပြလက်သမားခေါင်းဆောင်ယူဂျန်ဒရာယဒဖ်ကပြောပါတယ်။အိန္ဒိယအစိုးရကလက်သမားတွေစန့်ကျင်နေတဲ့စိုက်ပျိုးရေးဥပဒေတွေကလေယာကဏမှာပုဂ္ဂလိကယင်းနှံ့မှုတွေဝင်ရောက်ပြီးခိမိစေမှာဖြစ်တယ်လို့ပြောပေမဲ့အတိုက်ခံခေါင်းဆောင်တွေကတော့အစိုးရကဒီဥပဒေကိုတိတိကျကျတိုင်ပင်ချပြခြင်းမရှိဘဲထုတ်ပြန်ခဲ့တဲ့ဆိုပြီးအပြစ်တင်ပြောဆိုနေပါရယ်ခင်ဗျာ ဘုရုံးနေမနေခင်နောက်ဆုံးရသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူကြီးညာခဲ့တာပါအခုတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
လက်နက်ကိုင်ဖွဲ့တွေလှုပ်ရှားရာရှမ်းပြည်နယ်မှာဒေသခံအကြမ်းသားတွေပြစ်ကတ်ခံရဖမ်းဆီးတပ်ဖြတ်ခံရတာတွေအပါအဝင်ဥပဒေမဲ့လုံရက်တွေပေါ်ပေါက်နေတဲ့အပေါ်ဒေသခံတွေနဲ့လူခွင့်ရေးလှုပ်ရှားသူတွေစိုးရိမ်နေတဲ့အကြောင်းပြောပြပါမယ်ကျွန်တော်မိုးစောပါရှမ်းပြည်နယ်ကြောင်မဲမြို့မှာစားတောက်ဆိုင်အတွင်းတနက်နေ့ပြစ်ကတ်တာကြောင့်နှစ်ဦးဒဏ်ရာရခဲ့သလိုကုတ်ခိုင်မြို့နယ်မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကအရွယ်မရောက်သေးတဲ့မိန်းကလေးတဦးကိုအာဓမပြုကျင့်ခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးနောက်တရားဥပဒေစိုးမိုးရေးအတွက်စိုးရိမ်နေကြပါတယ်တင်းလာနေညကကြောင်မဲမျိုးမှာစားတောက်ဆိုင်အတွင်းတနက်သမားနှစ်ယောက်ဝင်ရောက်ပစ်ခတ်ရမှာတော့စားတောက်နေတဲ့အမျိုးသားနှစ်ဦးပေါင်တင်ပါနဲ့ခြေစလုံးတွေမှာဒဏ်ရာရခဲ့တယ်လို့ကြောင်မဲမျိုးကတူဦးဖြစ်တဲ့ဦးတမောင်သိန်းက VOA ကိုပြောပါတယ်။ည
ကိုးနိုင်လားညခွဲ၈ပေါ့။ဒီညခွဲ၈ကျော်ပေါ့။အဲ့ဒီဘက်ကနေတော့ကစိုက်ကင်းနဲ့တင်လာပြီးတော့အဲ့ဒီဆိုင်ရှိမှာဒီတော့အကျူးကြီးဆိုတဲ့စားတောက်ဆိုင်ကိုဗစ်ကိုဖြေလျှော့ပြီးတဲ့အခါမှာဖုံးဝင်ရတဲ့ဆိုင်လေးပေါ့။အဲ့တော့အဲ့ဒီဆိုင်လေးမှာဒီဝိုင်းမှာတိုင်သွားနေတဲ့ကလေးတွေအဲ့ဒီစိုက်ကင်းလာပြီးရက်ပြီးပြစ်သွားတာလို့ပြောတာပြစ်တယ်လို့မရောက်လို့ပြောတယ်ပြစ်တာတော့ခုနှစ်ချက်ပြငချက်ပြစ်တာကမရောက်မှန်တာပေါ့နော်
ပြမှုကျွလွန်သူတွေဟာဘသူတွေဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လက်နက်ကိုင်အဖွဲ့တွေလှုပ်ရှားရနေပြီမှာပြစ်ခတ်မှုကြုံခဲ့တာကြောင့်ဥတင်မောင်သိန်းတို့လိုဒေသခံတွေချစိုးရိမ်မှုတွေလည်းထွက်ပေါ်လာနေတယ်လို့ဆက်ပြောပါတဲ့
။ကျွန်တော်တို့ရှိမှာတော့ပြစ်ခတ်မှုတွေစိတ်ကြေလို့ပြောလို့ရတာပေါ့နော်။ပြင်များတယ်လို့ပြောလို့ရတာပေါ့။ဒါဆိုတော့အပြစ်ခံပြီးသွားတဲ့အားတွေလည်းရှိတယ်မရှိပါဘူး။ရောင်းဝယ်စုံလုံးတို့နောက်တော့ကပြုခွင့်ရေးဆိုတဲ့ကိစ္စတွေကတာရဲထဲမှာရှိကြပါလား။အဲကျွန်တော်တို့ဘက်မှာတော့မရှိရကြပါဘူး
။ကြောင်မဲမြို့မှာ2018ခုနှစ်ကကျမတော်အရာရှိဟောင်းတဦးနဲ့တန်ခါတော်တပါပြစ်ခတ်တပ်ဖြတ်ခံရသလို2019ခုနှစ်မှာကျေးရွာအုပ်ချုပ်ရေးမှူးအပါအဝင်လူ3ယောက်နဲ့ပြီးခဲ့တဲ့2020ပြည့်နှစ်နိုဝင်ဘာလကလည်းကြောင်မဲမြို့နယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထိုက်စော်တို့ပြစ်ခတ်တပ်ဖြတ်ခံခဲ့ရပါတယ်။ဒီပြစ်မှုတွေမှာလည်းဘသူလက်ချက်ဆိုတာရှင်းရှင်းလင်းလင်းမရှိခဲ့ပါဘူး။ဒီလ24ရက်နေ့ကလည်းကုတ်ခိုင်မြို့နယ်မန်ပင်းရွာအနီးကကျန်းဆိုင်ခင်းတန်းမှာအမျိုးသမီး2ယောက်ကိုလက်နက်ကင်တပ်ဖွဲ့ဝင်2ဦးကအတင်းကျပ်ခေါ်ဆောင်သွားခဲ့ပြီးအရွယ်မရောက်သေးတဲ့မိန်းကလေးတဦးအာဓမပြုကျင့်ခံခဲ့ရတာကြောင့်ရဲစခန်းကိုတိုင်ကြားဖို့ပြင်ဆင်နေတယ်လို့လည်းဒေသခံတဦးကပြောပါတယ်
။ခုကဒီအာဓမပြုကျင့်ခံတဲ့ကောင်မလေးက16မိနစ်ပြ။လက်နက်နဲ့ထင်ထားတဲ့အတွက်ကြောင့်အောက်ကြောင့်လုံပြီးတော့ကျွလွန်ခံရတာပေါ့။ KIA သက်တော်နှစ်ယောက်လုံးကျွလွန်ကျွလွန်နမို့ပြဒီတက်တာတယောက်တည်းဒီကိစ္စကိုကျွန်တော်တို့ဒီအမှုတမ်းနဲ့ဒီရဲစခန်းမှာအမှုဖွင့်ထားမယ်။ဒီနေ့သွားတယ်တနေ့ဒီနေ့အမှုပြေခွင့်နဲ့မှတ်ချင်တော့အမှုဖွင့်မယ်
။အာဓမပြုကျင့်သူဟာကချင်လွတ်လပ်ရေးတပ်မတော် KIA တပ်ဖွဲ့ဝင်ဖြစ်တယ်လို့ဒေသခံတွေကဆွဆွဲထားပေမဲ့ KIA ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဒီသတင်းနဲ့ပတ်သက်ပြီးအောက်ခြေကတင်ပြလာတာမရှိသေးဘူးလို့ပြောပါတယ်။အဲ
့ဒါနဲ့ပတ်သက်လို့ကျွန်တော်အောက်ခြေကတတိမဘာမှမတက်ဘူးခင်ဗျ။အဲ့ဒါမျိုးဒီဖြစ်လို့ရှင်တော့ကျွန်တော် 也有了细胞的基因，也有了细胞的联合波的基因，细胞的 OK。
山地呢，对乌龟们留下对九龙那边们，这边也有奶奶七爷奶奶阿奶奶的阿婆，如果有留下奶奶，你们阿姐们嘛不会在意的，乌昂苗民啊，苦路懂得罢了。
人家讲是不会的，是人家讲了不了，就给啥是吧？哎呦，人家以后就那种你的那破烧你吧的，是不是？交家的本身就没好品的，买那个人家有破烧那一道，给啥的？你的嘛，几乎一样路啊这边。这个没有给啥的，没事没钱，啥的都塞里边骗你有嘛吧呗。那这个话说，九龙的这么多单，九龙的十多单，九龙的人家讲的不会单啊，你给啥的？我们楼上也话不，买那个我们九龙不对。你咋到他说他提出去的这些有多少人了你来教你的比等你们看门的这边也一个可以杀的你还能出场会乱的吧
第二班的对吗目前没有那么没对个人帮别看看呀的地方没有那个就要欧洲人物特别看呀的而且大瑞国人的感觉破瑞个潘西达说的这点瑞了实在特别你的路带不会叫你要生活你要的是小瑞了也能去洗你这批把的ကုလသမဂ္ဂလူ့ကွန်ရေးကောင်စီရဲ့နိုင်ငံအလိုက်လူ့ကွန်ရေးအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲ UPR လုပ်ငန်းစဉ်မှာတော့မြန်မာအစိုးရတာဝန်ရှိသူတွေကလူ့ကွန်ရေးအခြေအနေတွေတိုးတက်အောင်ကြိုးပမ်းနေတာတွေရှိကြောင်းတင်ပြခဲ့ကြပါတယ်။ဒါပေမဲ့လည်းရှမ်းပြည်နယ်အပါအဝင်တိုင်းရင်းသားဒေသတွေကလူ့ကွန်ရေးအခြေအနေတွေအပေါ်စိုးရိမ်ကြောင်းနိုင်ငံတကာကိုယ်စားလှယ်တွေကပြောဆိုခဲ့ကြပါတယ်။ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
ခန့်ကျင်ကမြောက်ဦးဒေတာကိုကမ္ဘာရှေ့အောင်ညီကျင်းမှုအမွေနဲ့စီရင်ဝင်ဖြစ်ရင်နောက်ဆုံးအဆိုပြုလာတည်မဲ့အစီအစဉ်ကိုနောက်တစ်နေ့ရွှေ့ဆိုင်းလိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရှေ့အောင်ဇေတီပထိုးတွင်နေထင်ရှားတဲ့မြောက်ဦးဒေတာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ညီကျင်းမှုအဖွဲ့ UNESCO ရဲ့ကမ္ဘာအမွေနဲ့စီရင်ဝင်ဖြစ်ဖို့စီစဉ်နေပေမယ့်လွန်ခဲ့တဲ့တစ်နှစ်ကျော်ကစလက်နက်ကင်ပဏိပခတွေနဲ့ပြီးခဲ့တဲ့နှစ်ကစခဲ့တဲ့ကိုဗစ်ကာယောဂါကြောင့်နောက်တစ်နေ့ရွှေ့ဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်UNESCO စီရင်ဝင်ဖြစ်ဒီနေ့ထဲမှာနောက်ဆုံးဆိုပြုလာတင်ဖို့ရည်ရွယ်ထားပေမယ့်အရှင်နေရရွှေ့လိုက်ရတာလို့လည်းမြောက်ဦးရင်ကျင်းမှုအမွေနဲ့တက်တာထင်းထင်းဆောင်းဆောင်းရွေးဖွဲ့ဥက္ကဋ္ဌဒေါခင်တန်းကပြောပါတယ
်အဲကျမတို့ကနေပြီးတော့ဖာ2020 January မှာကျမတို့ nomination တို့ဒီအကောင့်ပစ်ကိုကျမတို့တင်ပြီးလို့ကျမတို့နားလည်ခဲ့ပါတယ်အဲဒါပေမဲ့လိုအပ်နေတာက management plan ပိတ်စာလေးလိုအပ်နေတယ်နောက်ဆက်တွဲဖတ်တင်မယ်လို့ဆိုပြီးကျမတို့သိခဲ့ရတယ်သိခဲ့ရပြီးတော့မှကျမတို့ covid ဖြစ်တယ်နောက်တစ်ခါကျတော့အဲ့ဒီနေနေမတည်ငြိမ်မှုဖြစ်တယ်အဲ့ဒီချက်ဖို့ကြောင့်သူတို့တွေကနေပြီးတော့မှအဲတနည်း withdraw လုပ်မယ်ဆိုတော့အခုမှသိရတယ
်ရခိုင်လက်နက်ကန်အဖွဲ့နဲ့တတ်မတော်ကြောင့်ပဏိပခတ်တဲ့ကြောင့်ကိုတောင်ဖျားပါဝင်ရှေးအောင်စေတီပထိုးနဲ့အဆောက်အုံတချို့ထိခိုက်ပျက်စီးမှုတွေရှိခဲ့ကြောင်းလည်းညောင်ရင်ကျင်းမှုအမွေနဲ့ဒေတာထင်းထင်းဆောင်းဆောင်းရုပ်ဖွဲ့ကပြောဆိုထားပါတယ်လနကနေပခတ်တင်တဲ့ကိုဘက်ကယောဂါကြောင့်ကမ္ဘာအမွေနဲ့စီရင်ဝင်ဖြစ်ဖို့လျှောက်ထားတဲ့အစီအစဉ်နှောင့်နှေးခဲ့ရပေမယ့်အဆိုပြုလာတဲ့ပြင်ဆင်နေတာတွေရှိတယ်လို့လည်းရခိုင်ပြည်နယ်ရှေးအောင်သူတည်တနန်းနဲ့မြို့သားပြတ်တိုက်ဦးစီးဌာနကမ္ဘာအမွေနဲ့များဌာနခွေညွှန်ကြားရေးမှူးဦးစုစုလင်းကပြောပါတယ
်မြေမြေဒေသအခြေအနေပေါ့လူရင်းကျွန်တော်ရောက်ခင်နေကကျွန်တော်တို့ဒီမှာကဒီပြင်ဆင်ထားတဲ့ကိစ္စလေးတွေရှိပါတယ်ဝင်လို့ရတယ်လေအဲ့ဒါတွေကတော်တော်လေးကပြည့်စုံနေပါတယ်ပြည့်စုံနေပြီကျွန်တော်တို့ဒီကဲကျော်လေးကျင်းကြတော့မြေမြေဒေသအနေထားရမြေမြေပြည်စုံဝယ်ကိုဖြစ်နေတယ်တွေ့တာပေါ့ဗျအဲ့ဒါနဲ့ကျွန်တော်ဝါရီယာလည်းပြည်စုံနေတာရှိနေတာအဲ့မှာကျွန်တော်ကပြန်ပြီးတော့လိုအပ်တဲ့အနေထားတွေ editing လုပ်တာတို့ထပ်မံပြီး update လုပ်ကြရှိရလေးပြီးတောင်းလို့ပြည်တာဝက်တာရေးခဏရလေးလိုအပ်တဲ့အချိန်နဲ့မြေမြေကို conference နဲ့ပေါ့ conference နဲ့ကျွန်တော်ဆောင်ရွက်စတင်ပြီးအလုပ်လုပ်ဆောင်ရွက်တာအတော်လေး
မြောက်ဦးဒေတာကိုကမ္ဘာအမွေနဲ့စီရင်ဝင်ဖြစ်ရဲ့ဆိုပြုလာမှုကြံကို UNESCO ထံ2019ခုနှစ်မှာတင်သွင်းခဲ့ပြီးအပိဓာဆိုပြုလာကိုဒီနှစ်ဆန်းမှာပေးပို့ဖို့စီစဉ်ထားပေမဲ့ပဏိပခတွေကြောင့်ပညာရှင်တွေကွင်းစင်လေးလာမှုမလုပ်နိုင်ပဲဖြစ်နေရတယ်လို့လည်းသဌာနာရေးနဲ့ယဉ်ကျေးမှုဝန်ကြီးသူရဥအောင်ကပြောဆိုထားတာပါမြောက်ဦးဒေတာကိုကမ္ဘာအမွေနဲ့စီရင်ဝင်ဖြစ်ဖို့ဒေတာခန့်နိုင်ငံရဲ့တိုင်ဝမ်ကလည်းဝိုင်းဝန်းကြိုးပမ်းခဲ့ကြပေမဲ့လုံချိုရင်းနဲ့ကယောဂါ NDA အကြောင်းအစီအစဉ်နှောင့်နှေးခဲ့ရတဲ့အတွက်စိတ်မကောင်းဖြစ်မိတယ်လို့လည်းမြောက်ဦးမြို့နယ်ပြည်နယ်လွတ်တော်မှဦးထွန်းပါစင်ကပြောပါတယ
်ဒါတရားတိဒီအမျိုးသားအမွေနဲ့ဖြစ်တဲ့နိုင်ငံအမွေနဲ့ဖြစ်တဲ့ဒါကြောင့်ထင်းထင်းတက်လေဆိုပြီးတော့ဒီပြည်သူတွေကလည်းတောင်းဆိုတယ်အလွတ်တော်ကိုယ်စားလှယ်တွေကလည်းပဲပြည်သူတောင်းဆိုခြင်းအရာအဲ့ဒါကိုအကောင့်ဆဲပေါ်ခဲ့တယ်ပေါ့နော်ကျွန်တော်တို့ကတော့ပြည်သူကိုယ်စားလှယ်တွေမဟုတ်လို့ပြည်သူကိုယ်စားလွတ်တော်ထဲမှာဆိုတဲ့မဲခွန်းနဲ့တင်ပြီးတော့အလုပ်လုပ်ခဲ့ခဲ့ပါတယ်ဒါပေမဲ့အဲ့ဒီအပေါ်မှာအစိုးရအနေနဲ့ကောင်စီပေါ်ဆောင်ရွက်မှုကအားနည်းနေသေးတယ်လို့မြင်တယ် အခုလည်းပဲအာဒီအာဒီကျွန်တော်တို့ချောင်းအမွေအနည်းဖြစ်အတင်မဲ့အဆိုပြုလွားပေါ့တနေ့နောက်ဆုတ်လိုက်တယ်ဆိုတော့တနေ့ကျွန်တော်တို့အတွက်အာဒီစူးစားခဲ့သမျှတွေဟာတနေ့နောက်ဆုတ်လိုက်တယ်ဆိုတော့ကျွန်တော်တို့လည်းစိတ်မကောင်းပါဘူး
မြန်မာနိုင်ငံမှာရှီအောင်စည်တီပထိုးတင်တဲ့ထင်ရှားတဲ့ပကံဒေတာကိုတော့ UNESCO ရဲ့ကမ္ဘာ့ယဉ်ကျေးမှုအမွေနဲ့စီးရင်ဝင်ခြင်း2019ခုနှစ်မှာပဲအတိအမှတ်ပြုလက်ခံထားပြီးပြုခေတ်ရှီဟောင်းမျိုးတွေဖြစ်တဲ့တရေခက်တရားဗီဒနိုနဲ့ဟန်လိန်တို့ကိုလည်း2014ခုနှစ်မှာပဲကမ္ဘာ့အမွေနဲ့စီးရင်မှာဖြစ်သိမ်းထားပါတယ်ခင်ဗျာကျွန်တော်တတ်နိုင်ရခိုင်ပြည်နယ်ကနေတတိယပေးပို့ထားတာဖြစ်ပါတယ်
ရခိုင်ပြည်နယ်ရဲ့ပြည်ပခတွေအတွင်းမှာတရားမျှတမှုတွေရဖို့ဖော်ထုတ်တဲ့အခါမှာလူခွေချိုးပေါက်ခံခဲ့ရတဲ့ဒုက္ခသည်တွေရဲ့အတန်တွေကိုနားထောင်ပေးကြဖို့နဲ့နေရပြန်ရေးဒုက္ခသည်တွေရဲ့သဘောထားတွေကိုလည်းမေးပါလို့ကိုဖီအန်န်ကော်မရှင်ဖွဲ့ဝင်တူကတိုက်တွန်းလိုက်ပါတယ်အခုဆိုရင်ရိုဟင်ဂျာဒုက္ခသည်တွေဟာနေရရင်းကိုလည်းပြန်ခွင့်မရသေးစခန်းတွေထဲမှာလည်းနေထိုင်ရကြက်တဲခတ်ခဲလာတဲ့အတွက်ပင်လေတွေကကျုံးစီကိုသွားကြဖို့ဆုံးဖြတ်နေကြရတယ်လို့ဒုက္ခသည်တွေကပြောပါတယ်အသေးစိတ်ကျမစုမုံကစူးစီးတင်ပြထားတာနားဆင်ပါရှင်ရခိုင်ပြည်နယ်ကျမ်းဖက်ပြိပခတွေတွင်မှာရိုဟင်ဂျာတွေပေါ်မှာလူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့စွဲချက်နဲ့မြန်မာနိုင်ငံတကာတရားခုံရုံး ICJ မှာတရားရင်ဆိုင်နေရတာဇန်နဝါရီလ23ရက်နေ့ကဆိုတနှစ်တင်းတင်းပြည့်သွားပါပြီဒုက္ခသည်တွေအတွက်တရားမျှတမှုတွေကိုဖော်ဆောင်နိုင်ပြီလားတက်ဆိုင်တဲ့တာဝန်ရှိတဲ့သူတွေအနေနဲ့ရောဆုံးရှုံးနေတာမှုတွေကိုအလေးထားဆောင်ရွက်နိုင်မှာသလားဆိုတာကိုတော့ကုလသမဂ္ဂအတွင်းမှုချုပ်ဟောင်းကိုဖီအန်နန်ဦးဆောင်ခဲ့တဲ့ရခိုင်ပြည်နယ်ရဲ့အကြံပေးကော်မတီအဖွဲ့ဝင်လည်းဖြစ်ဘာသာပေါင်းစုံညီညာရေးအဖွဲ့ရဲ့အဖွဲ့ဝင်လည်းဖြစ်တဲ့ဦးဝေလွင်ကအခုလိုသုံးသပ်ပါတယ
်။ဒီပြည်ဆိုင်ကအဖွဲ့အစည်းအမျိုးမျိုးဖြစ်နေပြီးတော့ကဒီဖြစ်စဉ်ကြီးမှာဒီမတန်ကိုဝင်နေမှာဖြစ်ရသည့်ဖြစ်ခဲ့တယ်ဆိုတာကိုပြောနေကြတယ်။ပထမပိုင်းမှာကျွန်တော်တို့ဘက်ကလည်းပဲတာကိုကမ္ဘာ့ဖိပီလီပဲပြန်လဲတုံ့ပြန်လဲနောက်ပိုင်းမှာကိုယ်တိုင်စုံစမ်းဆက်ဆင်းမှုတွေလုပ်တယ်အထူးသဖြင့်တမတော်ဘက်ကဆိုရင်တော့အထူးစုံစမ်းရေးတွေလုပ်ပြီးတော့စစ်ခုံရုံးတဲ့တောင်မှာစစ်ဆင်အောင်အထောက်အထားတွေတွေ့တယ်ဆိုပြီးတော့တစ်ခုပြီးတစ်ခုပေါ်ထွက်နေတယ်အဲ့တော့ဒါကဘာလို့ပြနေလဲဆိုရင်အဲ့ဒီမှာဒီအနိကရုံးတွေဖြစ်ခဲ့တာဟုတ်ဘယ်သူမှအငြင်းမပွားဘူးဘလောက်အတိုင်းအတာကြီးဖြစ်တယ်လဲဆွဆွဲချက်ကပြင်းပြင်းထန်ထန်ပဲဆွဆွဲလို့ရမလားဒီလိုဖြစ်နေဆိုတော့ဒါတရားဥပဒေခုံရုံးကဒုဥပဒေကြောင့်အရာဒါဆုံးဖြတ်ဖို့လိုအပ်ပါတယ်။ဘာကျွန်တော်ပြောချင်တယ်ဆိုရင်ကဘာကိုတက်တည်ကြခြင်းရင်ဒီကျွန်တော်တို့မြန်မာပြည်မှာရခိုင်ပြည်နယ်မှာဒီပဲနဲ့ကြံရတဲ့လူတွေရဲ့ဘဝအခြေအနေသူတို့ကိုဘာတွေများလုပ်ပေးတယ်။အဲ့တော့အဲ့ဒီမြေပြင်အခြေအနေမှာတသုံးတရာတော့ကျုံးဝဲမှုအရေးများရှိတယ်ဆိုရင်ဒီထွက်ပြေးလာတဲ့လူတွေပါကဒီယုံကြည်စိတ်ချမှုတွေကလည်းလည်းလေးတက်လာမှာပေါ့ဒီ
သိင်းနဲ့ချီပြီးထွက်ပြေးသွားကြတဲ့ဒုက္ခသည်တွေနေရပြန်ရေးစီစဉ်ဆောင်ရွက်ကြတဲ့အခါမှာဒုက္ခသည်တွေရဲ့တောင်းဆိုချက်သူတို့ရဲ့ဘဝတွေအမခံချက်ပေးနိုင်မှုအရေးဒုက္ခသည်တွေရဲ့အတန်တွေကိုလည်းနားထောင်ပေးစေချင်ပါတယ်လို့ဦးအေးလွင်ကအကြံပြုပါတယ်
။ကာယကရှင်များရဲ့စံတာကာယကရှင်များကိုအရေးကြီးတဲ့ယူအင်းပြီးတော့ပြောလို့ဆိုတာတွေကတိတိကျကျတော့ရှိဖို့ခင်ဗျ။အဲ့တော့သူတို့ voice ပေါ့လေ voice of the voiceless အစံပြောင်းနေတော့သူများရဲ့အတန်ကိုနောက်ဆုံးပြပါအဖြစ်အဲ့ဒီမှာရှိပါသေးတယ်
။ဘင်္ဂလားဒေ့ရှ်ဒုက္ခသည်တွေဟာနေထိုင်စားတောက်ရေးခက်ခဲဖြစ်လာတဲ့အပြင်နေရရင်းကိုပြန်ဖို့ကလည်းမရေရာတဲ့အတွက်ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်ဆိုရာစီစဉ်ပေးထားတဲ့ပင်လယ်ထဲကဂျုံဘာဆန်းချစီကိုပြောင်းဖို့စဉ်းစားနေကြတယ်လို့ဘာလူခါလီဒုက္ခသည်စခန်းကရိုဟင်ဂျာဒုက္ခသည်ဦးကျော်မြင့်ကပြောပြပါတယ်
။ဘာဆန်းချဂျုံကိုဇန်နဝါရီလ29ရက်နေ့လို့ရဲ့တောင်းနေကတောင်းချက်ရဲ့အစီအစဉ်ရှိနေကြောင်းသိရှိရပါတယ်ခင်ဗျာ။မြမကြီးတို့လည်းပြန်ဖို့လမ်းကြောင်းတွေကြောင်းနဲ့တော့ဒုက္ခသည်စကားမှာလည်းနေရတိုင်းရစာရေးစုံအခါကဲကျွန်နေရတဲ့အထဲကြောင်းဘာသာကြောင့်သူ့ကိုဒုက္ခစရိယာရေးစရာလည်းမရှိတဲ့အထဲကြောင်းနဲ့နေရတကပုံရုံး ICJ ကနေတရားမျှတမှုရရှိရအတွက်ကျွန်တော်ကအားလုံးကဆောင်းမြောက်နေကြတာဖြစ်ပါတယ်ခင်ဗျာ
ဒီအပိုင်းတွင်မှာပဲလူစုခွဲနေရာချထားနိုင်မှုရေးစကန်တာဝန်ကနေစီစဉ်နေကြတယ်လို့ရိုဟင်ဂျာဒုက္ခသည်ဦးအောင်မြင့်ကလည်းပြောပြပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ကကျင်းပခဲ့တဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့နိုင်ငံလိုက်လူခွင့်ရေးအခြေအနေပုံမှန်သုံးသပ်ဆွေးနွေးပွဲ UPR မှာတော့ရိုဟင်ဂျာတွေပါဝင်လူလဲစုမျိုးနွယ်စုတွေပေါ်မှာလူခွင့်ရေးအခြေအနေဟာဆိုးရိမ်စရာအခြေအနေရှိနေသေးတယ်ဆိုတာထောက်ပြကြပါတယ်။ရိုဟင်ဂျာဆိုတဲ့နာမကိုမတုံ့တုံ့နဲ့မြန်မာအစိုးရဘက်ကတော့ဒီလူခွင့်ချိုးဖောက်မှုတွေပေါ်မှာအချက်အလက်ခိုင်ခိုင်မာမာနဲ့တိုင်ကြလာရင်တုံ့ပြန်ကင်တွယ်ခဲ့တာတွေရှိတယ်လို့လုံခြုံရေးတာဝန်ရှိတဲ့သူတွေအပြစ်ကျူးလွန်တာတွေတွေ့ရင်လည်းခုံရုံးဖွဲ့ရေးယူတာတွေရှိပါတယ်ဆိုပြီးတုံ့ပြန်ခဲ့ပါတယ်ရှင်ကျွန်မစုမောပါ
ဒ VOA American တန်ကဗုဒ္ဓဦးနေ့မနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။အခုဆက်ပြီးကမ္ဘာသတင်းမီဒီယာတွေမှာရေးသားပေါ်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်မတွေကိုမူရင်းအပေါ်အပြတ်ကောက်နှုတ်တင်ပြပေးသွားပါမယ်။ Is post election Myanmar moving closer to China?ရွေးကောက်ပွဲနောက်ပိုင်းမြန်မာဟာတရုတ်ဘက်ပို့ပြီးတော့နီးကပ်လာနေသလားဆိုတဲ့ခေါင်းစဉ်နဲ့ Anshan ရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်။ပြည်တွင်းမှာ COVID-19 အခြေအနေဆိုးပေမဲ့လည်းဒေါက်တာဆန်းစုကြည်ဦးဆောင်မှုအောက်မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ဟာ2020ရွေးကောက်ပွဲမှာအပြတ်သတ်နိုင်ရရှိခဲ့တယ်လို့ဆိုပါတယ်။ရခိုင်နဲ့ရှမ်းပြည်နယ်ဒေသတချို့မှာမဲပေးခွင့်ကန့်သတ်ခဲ့ရပေမဲ့လည်းရွေးကောက်ပွဲတစ်စုံလုံးဟာလမ်းကြောင်းမှန်ပေါ်မှာရောက်ရှိနေပြီး NLD ဟာပြည်သူ့လွတ်တော်မှာရောအမျိုးသားလွတ်တော်မှာပါပို့မှုပြီးတော့အများစုနေရာတွေရရှိခဲ့တယ်လို့ဆောင်းပါးကိုအစချည်ရေးသားရပါတယ်။ Ranger ရေးကင်တွေရာမှာနိုင်ငံတကာတရားခုံရုံး ICJ မှာမြန်မာနိုင်ငံကိုသူမကိုယ်တိုင်တွားရောက်ကာကွယ်ခဲ့ခြင်းကြောင့်အနောက်မီဒီယာတွေကသူမဟာဒီမိုကရေစီကိုတစ္ဆာပေါက်သူလို့တစိကကြပေမဲ့လည်းပြည်တွင်းမှာတော့မြန်မာနိုင်ငံကိုကာကွယ်သူအဖြစ်ထောက်ခံသူမြင့်တက်ခဲ့တယ်လို့ဖော်ပြထားပါတယ်။ဆောင်းပါးထဲမှာ NLD အစိုးရရဲ့ရင်ဆိုင်ဘွယ်ရာရှိတဲ့ပြည်တွင်းဦးစားပေးတွေထဲမှာစီးပွားရေးကျဆင်းမှုဆင်းရဲမွဲတင်မှုတဟုန်လို့မြင့်တက်လာခြင်းနဲ့ကပ်ပီကာလအတွင်းအလုတ်ကင်ရှားပါမှုတွေကိုဖော်ပြထားပြီးရက်တက်နေတဲ့ငင်းငင်းဖြစ်စဉ်ကိုလည်းထောက်ပြထားပါဗျ။နိုင်ငံတကာပုံရိပ်ဖြစ်တဲ့ Ranger အရေးမှာဆိုးရွားတဲ့လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေနဲ့ပတ်သက်လို့လည်းဖော်ပြထားပြီးဒီအချက်အလက်တွေကစီးပွားရေးပိတ်ဆို့မှုတွေစီကိုဥတီလာစေနိုင်တယ်လို့သတိပေးထားပါဗျ။အဆိုပါအချက်အလက်တွေကိုဖြည့်ရှင်းရမှာဒေါ်ဆန်းစွကျင်တဲ့သူမရဲ့အဆိုအအတွက်တရုတ်နိုင်ငံကိုအလိုအပ်ဆုံးသောတိုင်းပြည်အဖြစ်လည်းဖော်ပြထားပါဗျ။နေပြည်တော်အစိုးရအနေနဲ့အိန္ဒိယနိုင်ငံကကိုဗစ်ကာကွယ်ဆေးအလုံးရေတန်း30မှာယူထားပေမဲ့လည်းနိုင်ငံလူဦးရေအလုံးကိုကာကွယ်ဆေးထိုးဖို့အတွက်တရုတ်နိုင်ငံနဲ့လက်တွဲလုပ်ကိုင်ဖို့လိုအပ်ပြီးကာကွယ်ဆေးဆိုင်ရာတန်ခင်းတမန်ခင်းမြင့်မားနေတာကိုလည်းဒီနှစ်အစောပိုင်းမှာလာရောက်လည်ပတ်သွားတဲ့တရုတ်နိုင်ငံသားရေးဝန်ကြီးဝေါင်ယီရဲ့ခီးစဉ်တွင်ကဖော်ပြခဲ့တယ်လို့ဆိုပါရယ်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြီးဆုံးကုန်သွယ်ရေးမိဖက်နဲ့ဒုတိယအကြီးဆုံးနိုင်ငံသားရင်းနှီးမြှုပ်နှံမှုလုပ်ကိုင်တဲ့တိုင်းပြည်တစ်ခုဖြစ်တယ်လို့ဆိုပါရယ်မြန်မာလူ့အဖွဲ့အစည်းအတွင်းတရုတ်ဆန့်ကျင်ရေးစိတ်ကံစားမှုတွေကင်းအောင်လျက်ရှိနေပေမဲ့လည်းဒေါက်ဆန်းစုကြည်ရဲ့အဆိုအရကတော့တရုတ်မြန်မာစီးပွားရေးစင်းကြံစားရတွေကဆင့်တရုတ်နဲ့နီနီကက်ကက်စီးပွားရေးပူးပေါင်းဆောင်ရွက်ခြင်းကရရှိလာမယ့်အကျိုးစီးပွားတွေကိုရှာဖွေနေစေပဲလို့ရည်တာထားပါဗျ။ Ranger အရေးနဲ့ပတ်သက်ပြီးအနောက်နိုင်ငံတွေကမြန်မာအပေါ်ဖိအားကြီးမားနေစဉ်မှာအာရှအိန္ဒိယနိုင်ငံတွေကတော့ပါဝင်ပတ်သက်ဖို့အတွက်ခြေထုံချတုံဖြစ်နေကြပြီးမွတ်စလင်အများစုနေထိုင်တဲ့နိုင်ငံနှစ်ခုဖြစ်တဲ့မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံနှစ်ခုကပဲချစ်ချစ်လောလောဝေဖန်ခဲ့ကြတယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။တရုတ်နိုင်ငံဟာ Ranger အရေးမှာမြန်မာနိုင်ငံကိုအဓိကထောက်ခံပေးခဲ့ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားညှိနှိုင်းမှုတွေလှုပ်ဆောင်နိုင်ရေးတတကြွကြွပါဝင်ပေးခဲ့တယ်လို့လည်းဆိုပါတယ်။နိုင်ငံကအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ကိစ္စတွေမှာတရုတ်ပေးတဲ့အကာအကွယ်ဟာမြန်မာအတွက်အရေးကြီးပြီးရှင်ဂျန်နဲ့ဟောင်ကောင်အရေးတွေအတွက်ကုလသမဂ္ဂမှာတရုတ်နိုင်ငံကိုမြန်မာကထောက်ခံပေးနေတာမို့ဒါရီယာနှစ်နိုင်ငံအကြားမရှိမဖြစ်လိုအပ်နေတဲ့အခြေအနေတွေကိုပြသတဲ့တက်တည်ပဲလို့ဖော်ပြထားပါဗျ။ပြည်စုံရော www.eastasianforum.org မှာဖတ်ရှုနိုင်ကြပါခင်ဗျာ
။ VOA American တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။ရွေးကောက်ပွဲပြီးတဲ့နောက်အမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ကြေညာထားတဲ့ NLD ပါတီကပြည်နယ်နဲ့ဒိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်နေရာတွေကိုသူတို့ပါတီကလူတွေပဲထားမယ်ဆိုတဲ့သဘောမျိုးပြောလာပါတယ်။ဒီဒိုင်းနာတကယ်လှုပ်လာမယ်ဆိုရင်နောက်ဆက်တွဲအကျိုးဆက်တွေအနေနဲ့ဘာတွေဖြစ်လာနိုင်ပါသလဲ။ဝန်ကြီးချုပ်နေရာတွေကိုခွဲပေးမယ်ဆိုရင်တော့တိုင်းပြည်ရဲ့ညီညွတ်ရေးပိုင်းအုပ်ချုပ်ရေးပိုင်းဒီမိုကရေစီပြည်ပြင်ပြောင်းလဲရေးပိုင်းမှာဘာတွေများပိုးပြီးတိုးတက်လာနိုင်ပါသလဲစာရာတွေကိုအခုဆွေးနွေးကမ်းမှာနားဆင်ကြပါမယ်လူပေါင်းစုဒီမိုကရက်တစ်ပါတီ DPNS ရဲ့အတွဲဘက်အထွေထွေအတွင်းမှူးတော်နေနေမွေးရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကနေရွေးကောက်ပွဲဝင်ခဲ့သူလွတ်တော်ကိုယ်စားလှယ်လောင်ဦးမော်ဒေါ်အောင်တို့ပါဝင်ဆွေးနွေးထားကြပါတယ်ကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာနေနေမွေးပုံမထွန်းအောင် ဒီဝေစနွေကန်စီစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်သူပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
ဟုတ်ကဲ့မင်္ဂလာပါရှင
့်အားလုံးသိထားတဲ့အတိုင်းပဲကျွန်တော်တို့ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာဒီမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီရဲ့ဒုတိယဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ငံတိုင်းဝန်ကြီးချုပ်လည်းဖြစ်တဲ့ဒေါက်တာစောမြင့်မောင်ကနေပြီးတော့အလားမကြာခင်မှာဖွဲ့စည်းတော့မဲ့အစိုးရဖွဲ့တင်မှာပြည်နယ်တိုင်းဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့သူကပြောသွားတယ်အဲ့လိုပြောတဲ့နေရာမှာလည်းသူက2008အခြေခံဥပဒေကပိတ်ထားချက်အရာယူလာဖြစ်တယ်ဇွတ်ယူတာမဟုတ်ဘူးဆိုတော့သူပြောသွားတာအလုံးကြားပြီးသားပါပဲဆိုတော့မင်းမင်းမွေးရေNLD ပါတီအနေနဲ့ဟလာအမျိုးသားညီညွတ်ရေးအစိုးရဖွဲ့မယ်လို့ပထမပိုင်းမှာကြွေးကြော်ထားတယ်။အခုတော့2008အခြေခံဥပဒေကိုကင်ပြီးတော့ဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့ပြောလာပါတယ်။ဆိုတော့ဒီလိုမျိုး2008အခြေခံဥပဒေကိုကင်ပြီးတော့ဒီလိုပြောတဲ့ပြောဆိုချက်ကကြိုးကြောင်စီလျော်တယ်လို့ယူဆပါလားခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ပထမဆုံးဆွေးနွေးရလို့ရှိရင်တော့2008ဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အားလုံးကပြင်မယ်ဖျက်မယ်ဆိုပြီးတော့ဒီဒီမိုစီပတ်တော်သားအင်အားစုတွေအားလုံးကပြောနေကြတဲ့အခြေအနေဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဘာဖြစ်လဲဆိုလို့ရှိရင်ဒီအပြုသားညီညွတ်ရေးအစိုးရဆိုတာကလည်းအတန်ကျကျလောင်ထွက်လာပြီးလက်တွေမှာလည်းတိုင်းသားပါတီနဲ့နေရာအရပေါ့နော်မတွေ့ပြတာတွေဘာတွေရှိပဲမဲ့လို့လိုက်တွေ့ပြီးတော့လိုက်တွေ့နေအခြေအနေတွေရှိနေကြတယ်။အဲ့လိုအခြေအနေမျိုးမှာဒီဘုန်းကြီးချုပ်ဆွေးနေရာကိုပေါ့2008ဖွဲ့စည်းပုံအခြေခံဥပဒေပေးထားချက်အရာဆိုပြီးတော့ဆွဲကြိုင်ပြီးတော့ပြောရဲဆိုတဲ့အချက်ကတော့ကျွန်မအမြင်နဲ့ဆိုလို့ရှိရင်တော့ဒါတော်တော်မသင့်တော်တဲ့အချက်ဖြစ်တယ်လို့ယူဆပါတယ်
။ဟုတ်ကဲ့။ကိုမော်ထွန်းအောင်ရောဒီလိုမျိုး2008အခြေခံဥပဒေကိုကြိုင်ပြီးတော့ဦးကျုပ်နေရာတွေကို NLD ပါတီကပဲဖြစ်ဖို့များတယ်လို့ပြောတာဒူးချောင်းစီလျော်တယ်လို့ယူဆပါလားကိုမော်ထွန်းအောင်
။ဒီခုနအမမနှင်းမွေးပြောသွားတယ်လို့ပဲပေါ့နော်ကျွန်တော်တို့လက်ရှိနိုင်ငံရေးအနေအထားကကျွန်တော်တို့တကယ်ဟိုပြောရင်ပြုံပြောင်းလဲရေးဒီအခြေခံဥပဒေပေါ့နော်အလုံးမကြိုက်တဲ့ဥပဒေနောက်ငင်းချမ်းရေးပြီးဆုံးပြီလားပေါ့နော်မပြီးဆုံးသေးတဲ့ကာလလို့ပြောလို့ရပါတယ်အဲ့တော့ဒီလိုမပြီးဆုံးသေးတဲ့ကာလညှိနှိုင်းရအောင်မဲ့ဆက်လက်ပြီးတော့ပေါ့နော်အဲဒီတိုင်းသားလက်နက်ကင်ကြီးနဲ့ညှိနှိုင်းရအောင်မဲ့ကာလမျိုးမှာမပြီးဆုံးသေးတဲ့ကာလမှာဒီဟာကိုပုံသေးပေါ့နော်ပုံသေးပုံစံနဲ့ကျွန်တော်တို့ကဟိုတော်တော်ချက်တယ်ဆိုရင်ဒီဟာကဒီဘာနဲ့တော်တန်းတူနေမလဲဆိုရင်စစ်တပ်ရဲ့စဉ်းစားပုံနဲ့နည်းနည်းတော်တူနေမလားလို့ကျွန်တော်နေနေမြင်တယ်စတက်ကလည်းသူရဲ့25ရာခိုင်နှုန်းကိုသူက fix လုပ်ပြီးတော့သူစဉ်းစားမှာပဲ။ဒါ ਉਹ သူခြေကဥပဒေအရပေးထားတဲ့ဟာငါဘယ်တော့မှတရားနေရွှေ့ပြီးတော့မစဉ်းစားဘူးပေါ့နော်။နိုင်ငံရေးပုံစံနဲ့မစဉ်းစားဘူး။ညီညွတ်ရေးပုံစံနဲ့မစဉ်းစားဘူး။ဆိုတဲ့အခါကျတော့ဟိုဒီနှစ်ဖက်ကစဉ်းစားပုံများတူနေသလားပေါ့နော်။အဲ့လိုမျိုးတွေမဖြစ်စေချင်ကျွန်တော်တို့ကတော့ democracy ဥဆောင်ပါတီမှာဥဆောင်နေတဲ့လူတွေအနေနဲ့ကတော့ကျွန်တော်တို့ကဒါလက်ရှိအနေအထားအားလုံးစီစီလုံးလုံးနဲ့ဒီ federal ကိုရောက်အောင်ပေါ့နော်။တော့ရအောင်မယ်ခီးကြံသေးတယ်လန်တော့ဘက်ပဲရှိသေးတဲ့နေရာမှာတော့ဒီလိုမျိုး fix ပုံစံမျိုးနဲ့ပေါ့နော်တခြားသူများနိုင်ငံကအစင်လာဒီမိုကရေစီစင်လာအရှိပိတာနိုင်ငံတွေရဲ့အတုံးနှုံးပုံစံလိုမျိုးဥပဒေကိုအတုံးနှုံးတာမျိုးကတော့ဒီချိန်မတင့်တော်ဘူးလို့မြင်ပါတယ
်ဟုတ်ကဲ့ဆိုတော့မင်းမွေးရော်ဇော်မျိုးပုံပြောသလိုပဲဟလာဝန်ကြီးချုပ်နေရာတွေကို NLD ပါတီကပဲယူမယ်တခြားနိုင်ငံရေးပါတီနဲ့အထူးသဖြင့်တော့ဒါကကျွန်တော်တို့ပြည်နယ်တွေမှာပေါ့နော်ပြည်နယ်တွေမှာအနိုင်ရထားတဲ့နိုင်ငံတိုင်းသားပါတီရှိတဲ့အခါကျတော့ဒီတိုင်းသားပါတီတွေနဲ့ခွဲဖို့ဆိုပြီးတော့အများကတိုက်တွန်းနေကြတာအဲ့လိုမဟုတ်ဖဲနဲ့ NLD ပါတီကပဲဒီကြီးချုပ်နေရာတွေကိုယူလိုက်မယ်တခြားနိုင်ငံရေးပါတီတွေနဲ့ခွဲဖို့တာမျိုးမလုပ်ဘူးဆိုရင်အကျိုးဆက်ကဘာတွေများဖြစ်လာနိုင်ပါလဲ
ဟုတ်ကဲ့ဒီမှာတစ်ချက်ကိုထည့်ပြီးပြောရမယ်ဆိုလို့ရှိရင်တော့လေဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုညှိုးနယ်လို့ဆိုပေမဲ့လို့အဲ့ဒီမှာကဒီအနိုင်ရပါတီကကိုယ်စလဲဒီကိုပဲခန့်ရမယ်လို့ညွှန်းထားတာမျိုးတော့မရှိဘူးရှင့်သူတို့ကနေပြီးတော့အနိုင်ရတဲ့လွတ်တော်ကိုယ်စားလှယ်တွေကဘသူ့ကိုမဆိုသမရရဲ့အတင်ပြချက်ကိုလွတ်တော်ကအတီးပြုတ်ပြီးတော့ခတ်လို့ရတယ်ဆိုတော့ဖိပြချက်ရှိတယ်။ဆိုတဲ့ခါကျတော့အဲ့လိုအခြေအနေမျိုးမှာအနိုင်ရပါတီတစ်ခုလဲကနေပြီးတော့သူတို့ရဲ့ပါတီရဲ့ကိုယ်စားလှယ်တွေပေါ့နော်ဒီလူတွေကိုပဲဝန်ကြီးချုပ်အဖြစ်ခန့်ရမယ်ဆိုလို့ရှိရင်ကျမတို့ကပြီးခဲ့တဲ့2015ရွေးကောက်ပွဲမှာတော့လည်းဒီအဖြစ်အပျက်မျိုးတွေကိုကျမတို့ကလက်တွေ့ဖြတ်သန်းခဲ့ဘူးတဲ့အခြေအနေဖြစ်တယ်။ဖြစ်တယ်ဆိုတဲ့ခါကျတော့အဲ့ဒီဒုံကလည်း NLD အစိုးရအနေနဲ့ပေါ့နော်ဒီတိုင်းသားဆိုတော့ပြည်နယ်တွေမှာပေါ့နော်ဒီဒေသခံလူစုတွေကလက်မခံနိုင်တဲ့လူမျိုးတွေကိုဘုန်းကြီးချုပ်ဖြစ်ခန့်ခဲ့တဲ့တာဒကကြီးလို့ရှိတယ်။အဲ့ဒီနောက်ဆက်တွဲတွေကဘာတွေဖြစ်လာလဲဆိုတော့ကျွန်တော်တို့အားလုံးအမြင်ပဲဖြစ်တယ်။အဲ့လိုဆိုတဲ့အခါကျရှေ့ဆက်ပြီးတော့ဒီကိုအနိုင်ရတဲ့အခြေအနေမှာမူတည်ပြီးတော့ပါတီတစ်ခုတည်းကနေပြီးတော့ဘုန်းကြီးချုပ်အဖြစ်နဲ့ယူမယ်၊ရွေးချယ်မယ်၊ခန့်မယ်ဆိုလို့ရှိရင်ရှိကရှိခဲ့တဲ့သင်ခန်းစာတွေကိုကိုကပြန်ပြီးမသုံးသပ်ဘူးတကယ်တော့လက်တွေ့အသုံးချတဲ့နေရာမှာအဲ့ဒါတွေကိုကိုကပြန်ပြီးတိတိချာချာမကြည့်ခဲ့ဘူးဆိုတဲ့အဓိပ္ပာယ်တက်ရောက်သွားတယ်နောက်ဆက်တဲ့အကျိုးဆက်တွေကတော့ဒါပုတ်တိုက်မှုတွေဖြစ်လာနိုင်ကြတယ်အများကြီးရှိတယ်လို့ကျွန်မကတော့မြင်တယ်
ကိုမိုးထုံးအောင်ရောတကယ်လို့များဒီတိုင်းပဲ NLD ကပဲ ညုံရည်အားလုံးယူမယ်ဆိုရင်နောက်ဆက်တွဲဘလူးအကျိုးဆက်တွေဖြစ်လာမယ်လို့ကိုမထွန်းအောင်တုံ့တက်တယ်လေ
ကျွန်တော်တို့ကတော့ဒီရှေ့မှာအဲ့လိုမျိုး NLD ကနေပဲဝင်ကြီးချုပ်ယူခဲ့တဲ့2015နဲ့2020ဥပမာရှိပြီးသားပေါ့နော်ဆိုတော့အဲ့ဒီနိုင်ငံရေးတင်ကန်းစာကိုပဲကျွန်တော်တို့ပြန်လှန်ကြည့်လိုက်ရုံပဲရှေ့မှာအမနင်းမွေးလဲပြောရသလိုပဲအဲ့ဒါကိုလည်းကျွန်တော်အနေနဲ့ဟိုထောက်ခံနေပေါ့နော်အဲထောက်ခံတယ်လို့ပြောဆိုလိုတဲ့နေရာမှာပေါ့နော်ဥပမာရခိုင်မှာဆိုရင်လည်းကျွန်တော်တို့ကဘာတော်မှာကျွန်တော်တို့ပေါ့နော်နာမည်ပြတ်ခဲ့ရတယ်ပေါ့နော်အဲဒီရိုဟင်ဂျာအဲဒီနေရင်းဒေသနေပြီးတော့ထွက်ပြေးရတဲ့ဟာဖြစ်ခဲ့တယ်။အဲ့ဒါရရဲ့ impact ကကျွန်တော်နိုင်ငံမှာတအားကြီးပါတယ
်
။ကျွန်တော်ခါကြတော့ဒီဝင်ကြီးချုပ်ကိစ္စနဲ့ direct ဆိုင်နေလို့ကျွန်တော်မဆိုလို့ဘူးပေါ့နော်။ဒါပေမဲ့ဒီနေရာမှာဒါကျွန်တော်တို့ရခိုင်မှာဒါအဲညညရေးအစိုးရတရက်တာရှိနေမယ်ဆိုရင်ပေါ့နော်။ဒီထက်ပိုကောင်းမွန်တဲ့ရလက်တွေပေါ့နော်။အဲရမလားပေါ့နော်။အဲ့လိုမျိုးလေးတွေ option လေးတွေကိုလည်းကျွန်တော်အနေနဲ့မြင်မိတယ်။အခုကြတော့ဒီအကောင်းဆုံးအကုန်လုံးကကြတော့ဒီဖြစ်ပြတဲ့ဟာကိုမထမ်းနိုင်တဲ့အဲဒူရီစီမှာပုံကြီးကြွားသွားတယ်လို့မျိုးဖြစ်တယ်ပေါ့နော်ဒါကတော့ကျွန်တော်မြင်တဲ့အမြင်ပေါ့နော်အဲဒီကြံတဲ့ဒီကရားလို့ပါလို့ကြတော့ကျွန်တော်အနေနဲ့ကတော့ဒါတော့ပါတီတွင်းကိစ္စလိုမျိုးပို့ပြီးတော့မြင်တယ်ပေါ့နော်နောက်တစ်ခုကကြတော့ကျွန်တော်စဉ်းစားမိတာသူကတကယ်ဆိုရင်ဒီပြည်နယ်တွေမှာပေါ့နော်ဝန်ကြီးချုပ်ပြီးဖို့ဆိုတော့နှမျောတွန့်တိုစရာမလိုဘူးပေါ့နော်ကျွန်တော်တို့အနာဂတ်လာမယ့်ဖက်ဒရယ်အခင်းအကျင်းကိုကျွန်တော် pilot test အနေနဲ့တော့စဉ်းစားလို့ရပေါ့နော်ဒီပုံမှာလွတ်ပေးလိုက်ပြီးတော့အဲဒီ check and balance institution တွေတခုနဲ့တခုဘယ်လိုအလုပ်လုပ်လဲဆိုတော့ case study အနေနဲ့တော့ထိုင်ကြည့်လို့ရထိုင်ကြည့်ပြီးတော့တကယ်ကောင်းမွန်တဲ့အဲတင်ကန်းစာတွေကိုကျွန်တော်တို့အဲ့အနေရပြီးတော့နောက်ပိုင်းမှာကျွန်တော်တို့အဲဒီ union accord တွေပေါ့နော်အဲ့အနေတစ်ဆင့်ပေါ့နော်ဟိုအနာဂတ် federal ဒီ constitution တွေကိုကျွန်တော်တို့ပြန်လဲတည်ဆောက်မယ်အခြေခံဥပဒေပြန်လဲတည်ဆောက်မယ်ဆိုရင်ဒီချက်လက်တွေစဉ်းစားစရာဖြစ်လာအခုအဲ့လိုမျိုးစင်စားစရာအခွင့်အရေးကိုလက်လွတ်လိုက်တယ်လို့လည်းကျွန်တော်အနေနဲ့မြင်တယ
်။နောက်တစ်ခုကလည်းကျွန်တော်နားလည်သလောက်ပေါ့နော်။ဒီနယ်တိုင်းဒေသကြီး14ခုစလုံးကိုခွဲပြီးဘူးလို့လည်းပဲဘူးမှတော့ပြောနေကြတာမဟုတ်ဘူးလို့ကျွန်တော်တို့အဲ့လိုတော့နားလည်တာပဲ။တချို့နေရာတွေတချို့ပြည်နယ်တွေဆိုတော့ကိုမိုးတော့ပြောသလိုဟလာတကယ်ကိုတင့်တော်တဲ့နေရာတွေမှာဒီမျိုးခွဲဝေပြီးတော့လုပ်ကြင်ကြမယ်ဆိုရင်တကယ်ကိုဟလာလိလာစရာနောက်အနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုနိုင်ငံအတွက်လိလာစရာနမူနာတော့မှဖြစ်မယ်ဆိုတာဒါတဘာဝကြလို့ကျွန်တော်ယူဆပါတယ်။ဆိုတော့မင်းမွေခွဲသေးတယ်ဟလာတချို့ဝန်ကြီးချုပ်နေရာတွေကိုငရီပါတီကမယူဘဲနဲ့အဲ့ဒီဒေတာကအဲ့ဒီဒေတာမှာအများစုနိုင်ရတာပဲဖြစ်ဖြစ်တော့မို့တခြားအသင့်တော်ဆုံးလူတယောက်ပါတီတစ်ခုကလူတယောက်ကိုပဲဖြစ်ဖြစ်ဝန်ကြီးချုပ်တော်ဝန်ပေးတယ်ခွဲပေးတယ်ဆိုရင်တော့တိုင်းပြည်ရဲ့ညီညွတ်ရေးပိုင်းအုပ်ချုပ်ရေးပိုင်းလက်ရှိသွားနေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးပိုင်းဒီမှာဘာတွေပို့ပြီးတော့ထူးခြားတိုးတက်လာနိုင်မယ်လို့ကျွန်တော်တို့ပြောလို့ရတယ
်ဟုတ်ကဲ့ကျွန်မတို့ကအဓိကစဉ်းစားရမယ့်အချက်ကဘာလဲဆိုလို့ရှိရင်ဒီကနေ့အခြေအနေမှာဘယ်ဟာကအလိုအဆုံးလဲဘယ်ဟာကအဓိကဖြစ်တယ်လဲဆိုတော့တည်တည်ချာချာစဉ်းစားပြီးတော့ဆောင်ရွက်ဖို့လိုပါတယ်။ဘာဖြစ်လို့ဆိုတဲ့အခါကျတော့ကျွန်ုပ်လက်တွေ့အခြေအနေမှာဆိုလို့ရှိရင်ကြီးမားတဲ့အကန့်အသတ်တွေအခက်အခဲတွေရှိနေတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအပအဝင်ပေါ့နော်။ငင်းကြိုင်းကိစ္စရှိမယ်။နောက်တစ်ခါစစ်တပ်ကနေပြီးတော့မဲဆင်းမတမာမှုစသဖြင့်အဲ့အရာတွေဖော်ထုတ်ပြီးတော့ဒါသူ့ရဲ့အဓိကတောင်းကကာကွယ်ရေးဖြစ်တဲ့ဆိုတဲ့အချက်ကိုနှိမ့်ယူရှုပြီးတော့နော်ဒီမဲဆင်းနေစစ်တပ်မတမာမှုကြီးရှိရလို့ပြောနေတယ်တော့အမျိုးမျိုးပေါ့နော်သူရဲ့တောက်ဆုတ်ချက်တွေကိုထုတ်နေစသဖြင့်ပေါ့နော်စစ်တပ်ရဲ့ချိန်ချမှုတွေရှိနေတယ်။အဲ့လိုကျမတို့အဲ့လိုကြုံနေရတဲ့အခက်ခဲတွေကိုကြော်လွားနိုင်ဖို့ဆိုလို့ရှိရင်ကျမတို့အားလုံးကညီညီညွတ်ညွတ်နဲ့အတူတကွလက်တွဲပြီးအလုပ်လုပ်ကြဖို့လိုပါတယ်။အဲ့လိုညီညွတ်နဲ့လက်တွဲတယ်ဆိုတဲ့နေရာမှာလည်းဒီမိုစီပတ်တော်သားတွေဆိုလိုတာပေါ့နော်။အဲကျမတို့ကဒီပြီးခဲ့တဲ့88ဒီမိုစီအရေးတော်ပုံကြီးကနေပြီးတော့ပြတ်ထန်းလိုက်တဲ့ပြတ်ထန်းချက်တွေကိုကျမတို့ကဒါကျမတို့ရဲ့တာဝန်တွေဖြစ်တယ်ဆိုပြီးတော့လက်တွဲကြဖို့ကလက်တော်မှာအရေးကြီးလူအပ်နေတဲ့တာဝန်ဖြစ်တယ်ပေါ့နော်အဲ့ဒီလိုတတွဲဖို့ကိစ္စဆိုတာကခုနကကျွန်တော်တို့ပြောခဲ့တဲ့နော်အမျိုးသားညီညွတ်ရေးအမှန်တကယ်ကိုလူအပ်နေလက်ရှိအခြေအနေအဲ့လိုအမျိုးသားညီညွတ်ရေးရဖို့ဆိုတာကအလုံးအသဘောထားကြီးကြီးနဲ့ခုဆိုလို့ရှိရင် NLD ပါတီကနိုင်ငံနဲ့အပွမ်းမှာပေါ့နော်သူတို့စကားအရဆိုရှင်မိုးပြိုတယ်လို့တုံးတယ်ပေါ့နော်တောင်မြကန်းတို့အနိုင်ရတဲ့အခြေအနေမျိုးဖြစ်တယ်အဲ့လိုမှာကျွန်တော်တို့ရဲ့နားလည်ချက်ကဘာလဲဆိုလို့ရှိရင်အင်အားကြီးသူတွေကအမြဲတမ်းစစ်စစ်ဆော့နဲ့ဆောင်ရွက်ဖို့လိုတယ်အဲ့လိုမှမလို့ရှိရင်တကယ်တမ်းမှာတင့်မြတ်ညီညွတ်တဲ့အခြေအနေမျိုးကိုဖန်တီးနိုင်ဖို့ဆိုတာကတော်တော်ကိုမလွယ်တဲ့အခြေအနေမျိုးဖြစ်တယ်ငါနိုင်လို့ငါကပဲဒီအစိုးရလောက်ရမယ်ငါပဲဒီအဓိကနေရာတွေယူရမယ်ဆိုတဲ့စဉ်းစားချက်ကတော့ကျမအနေနဲ့တော့လွဲတယ်လို့ယူဆရတယ်အဲ့လိုမဟုတ်ဘဲနဲ့သဘောထားကြီးကြီးနဲ့ဟလာဒါကျမတို့ဒီကျန်တဲ့တိုင်းရင်းသားတွေကိုသူတို့ဖိတ်ခေါ်တာကမ်းလှမ်းတာတွေရှိရဲ့အဲ့တော့တကယ်လက်တွေ့အခြေအနေမှာအကောင့်တွေဘောဖို့လို့တယ
်ဆိုတော့ကိုမတို့ရေညီညွတ်နေရာတွေတချို့နေရာတွေကိုများခွဲပြီးခဲ့မယ်ဆိုရင်တိုင်းပြည်ရဲ့ညီညွတ်ရေးပိုင်းဟလာအုပ်ချုပ်ရေးပိုင်းဒီမိုကရေစီပြုပြင်ပြောင်းလဲရေးပိုင်းဘာတွေများထူးထူးခြားခြားပို့ပြီးတော့တိုးတက်ကောင်းမွန်လာနိုင်တယ်လို့ယူဆတယ
်ဒီဟာကကျွန်တော်အနေနဲ့ပေါ့နော်အုပ်ချုပ်ရေးပိုင်းတွေမဟုတ်ငြိမ်းချမ်းရေးပိုင်းတွေပါကျွန်တော်တို့အများကြီးတက်ရောက်မှုရှိမယ်လို့မြင်တယ်ဒါက signal ပြတာပေါ့နော်အချက်ပြလိုက်တာဒ ီနိုင်ငံကိုအခုအုပ်စိုးနေတဲ့ elite group တွေပေါ့နော်စစ်တပ်လည်းပါမယ်နောက်ဒီအဲ့လိုမျိုးနိုင်ငံရေးအရဦးဆောင်နေတဲ့ elite group တွေကနေပြီးတော့တိုင်းပြည်ရဲ့တကယ်ဒီ reconciliation အတွက်ပေါ့နော်တို့ဒီအတင်ဖြစ်နေပြီဆိုတဲ့ဥစ္စာပေါ့နော်အချက်ပြလိုက်တဲ့ဥစ္စာအင်တာမအရေးကြီးတဲ့နိုင်ငံရေးအချက်ပြမှုဖြစ်သွားမယ်လို့မြင်တယ်ဆိုတဲ့အခါကျတော့ဒါမျိုးဖြစ်လာတယ်ဆိုရင်ကျွန်တော်တို့ဒီလူတွေရဲ့ဒီမိုကရေစီပေါ်မှာယုံကြည်မှုပုံပြီးအားကောင်းမှာပေါ့နော်ဆိုလိုတဲ့သဘောကကိုယ့်ရဲ့ကိုယ့်နိုင်ငံရဲ့စနစ်ကဟုတ်ပြီငါတို့ဒီတဖြည်းဖြည်းချင်းပြုပြင်သွားရင်ငါတို့လူချင်းနဲ့ဒီကိုယ်ပိုင်ပြထမ်းခွင့်ငါတို့လူချင်းနဲ့ဖက်ဒရယ်အရေးအရာတွေကိုဒီလိုယူကောက်ပွဲတွေဒီမိုကရေစီစနစ်တွေကနေတွားနိုင်မယ်ဆိုတဲ့ယုံကြည်ချက်တွေကဒီတိုင်းဒါလက်နက်ကင်ကြီးလည်းဥပမာပြပြီးသားဖြစ်သွားမယ်ပေါ့နော်ဆိုတော့ဒါအင်တန်ကောင်းတဲ့အချက်ပြမှုလို့ကျွန်တော်အနေနဲ့ယူဆပါတယ်အဲ့လိုမဟုတ်ဘူးဆိုရင်တော့အချက်မပြဘူးဆိုရင်တော့ခုနပြောသလိုမျိုးဒီဘက်ကကြည်တူတူထူနေနေပေါ့နော်ကျွန်တော်တို့ကိုယ့်ရဲ့အားကိုးရာကကိုယ်တတ်နတ်ပဲရှိပေါ့နော်ကိုယ်မှအားရှိမှကိုယ်ရန်ကြည့်လို့မရဘူးဆိုတော့ပုံစံမျိုးကိုပေါ့နော်ဟိုအားတော့ပေးသလိုမျိုးဖြစ်နိုင်တယ်ပေါ့နော်ဒီမိုကရေစီရဲ့အနှစ်သာရဖြစ်တဲ့ပူးပေါင်းဆောင်ရွက်ခြင်းချင်းချင်းတယောက်နဲ့တယောက်ပေါ့နော်ဒီနိုင်ငံရေးရတမုံချေပြီးတော့ပေါ့နော်အခွင့်ရေးပေးခြင်းဒါတွေကိုမြင်တော့မှမဟုတ်ဘူးပေါ့နော်ဆိုတော့ဒါကကျွန်တော်အနေနဲ့ကတော့အုပ်ချုပ်ရေးပိုင်းပဲမဟုတ်ဘူးပေါ့နော်ကျွန်တော်တို့ဆိုလိုချင်နေတာကဒါဒီကျွန်တော်တို့နောက်မျိုးဆက်တွေအတွက်ပေါ့နော်နောက်လာမယ့်အနှစ်20 30အတွက်ပါဒီကျွန်တော်တို့နိုင်ငံကြီးတပေါ်ထားကြီးမှုအများကြီးတာဝါနိုင်တယ်လို့မြင်ပါတယ်
ဒါရေးကြည့်တဲ့ချက်ပါပဲနောက်တစ်ခုကျွန်တော်စဉ်းစားမိတာကဘာလဲဆိုတော့အခုကမြူသားညညွေဆိုပြီးတော့ပြောတယ်ပေါ့ဗျာဟလာမြူသားညညွေဆိုတဲ့စကားကလည်းပဲဒါပဲရှိအစိုးရအန်လီပါတီဘက်ကနေပြီးတော့ဆက်ထွက်လာတဲ့လူတံပဲလीဆိုတော့ဟလာဒီလိုမျိုးဝန်ကြီးချုပ်နေရာပဲဖြစ်ဖြစ်ပြည်တော်စုအဆင့်မှာပဲဖြစ်ဖြစ်ပြည်နယ်အတိုင်းအဆင့်မှာပဲဖြစ်ဖြစ်ဟလာနေရာတွေပေါ့ဘယ်သူကတော့ဘယ်ပါတီတော့ဘယ်နေရာပြီးဘယ်သူတော့ဘယ်နေရာပြီးဆိုတော့ခွဲပြေးယူနေတော့မြူသားညညွေဆိုတာဖြစ်လာမှာလားအဲ့ဒီလိုခွဲမပြေးလို့ရောမျိုးသားညွေဆိုအောင်ထိခိုက်ပါလားကျွန်တော်မှအဲ့လိုစဉ်းစားချက်ရှိတယ်မင်းနှမွေးဘယ်လိုသဘောရပါလဲ
ဒီမှာအမြင်ကတော့လေအဲ့လိုနေရာဆိုတဲ့နေရာတွေကိုမိဂါမတ်တပေါ့နော်ဝင်ကြီးချုပ်နေရာခုနကကိုချောချောသိန်းပြောသလိုပဲဝင်ကြီးနေရာစသဖြင့်ပေါ့နော်အဲ့လိုနေရာတွေကိုမိဂါမတ်တအနေနဲ့ပေးယူမြနေတော့ဒါကသူတို့လိုချင်တဲ့မျိုးသားညွေဆိုတာတော့ဖြစ်လာနိုင်မှာမဟုတ်ဘူးတကယ်တမ်းမှာဆိုလို့ရှိရင်တိုင်းသားပဲဖြစ်ဖြစ်ဗမာနဲ့တိုင်းသားပါပဲအကုန်လုံးကိုဓာတ်လူကြီးလူသဘောထားနိုင်မို့လို့ရမီလူတန်းတို့အခွင့်အရေးတွေပေးနိုင်မို့လို့တယ်အဲ့လိုမှမို့လို့ရှိရင်ပြီးခဲ့တဲ့တက်လျှောက်မှာကျမတို့ဘာဖြစ်ခဲ့လဲဆိုလို့ရှိရင်ပြီးခဲ့တဲ့အစိုးရတက်တမ်းမှာဆိုလို့ရှိရင်တိုင်းရင်းသားရေးရာဝန်ကြီးဆိုတာကိုတနေရာပေးခဲ့တယ်သို့တော်လည်းပဲဘာဖြစ်လဲဆိုလို့ရှိရင်သူ့ရဲ့မိခင်ပါတီကိုအကြောင်းမကြားခဲ့ဘူးဒီဝန်ကြီးတယောက်ကိုပဲခေါ်ပြီးတော့ဒီတာဝန်ကိုပေးခဲ့တယ်ဆိုတဲ့အခါကျတော့သူ့မိခင်ပါတီနဲ့သူ့နဲ့ကြားတဲ့မှာတစုံတရာပေါ့နော်ပုတ်တိုက်မှုပုံစံမျိုးဖြစ်သွားတယ်လို့ကျမတို့ကြားခဲ့ရတာရှိတယ်အခုတခါလဲလိုက်ပြီးတော့ဒီတိုင်းရင်းသားပါတီတွေကိုတွေ့တဲ့အခါမှာဒီကချင်ပါတီကချင်ပြည်နယ်ပြည်သူ့ပါတီဘက်ကနေပြီးတော့ပြောဆိုတဲ့အင်တာဗျူးတွေကျွန်တော်တို့ကြားရတာတွေရှိတယ်လေအဲ့ဒီမှာဆိုလို့ရှိရင်ဟိုပါတီဥက္ကဋ္ဌနဲ့နောက်တစ်ခါကျတော့ဒီအနိုင်ရတဲ့လွတ်တော်ကိုယ်စားလှယ်တွေနဲ့ပဲခေါ်ပြီးတော့တွေ့တဲ့အားမျိုးဆိုတဲ့ခါကျတော့ဒီအနိုင်ရတဲ့ပါတီအတွက်ကောနောက်ခုနကခေါ်ထွက်ခံရတဲ့ပါတီအတွက်ကောနောက်ရေးရှိအတွက်ကောနိုင်ငံအတွက်ကောမကောင်းဆိုတဲ့ဒါပြောဆိုချက်တွေအင်တာဗျူးတွေကျွန်တော်တို့ကြားရတာရှိတယ်အဲ့တော့တကယ်တမ်းမှာဆိုလို့ရှိရင်နေရာပေးတယ်မပေးဘူးဆိုတာတကယ်တမ်းမှာကတန်းလူကြီးတို့သဘောထားဖို့ဒီလူတွေကငါတို့နဲ့အတူတူလက်တွဲပြီးတော့ဒီမိုကရေစီကိုငါတို့ရဲ့ဒီမိုကရေစီနိုင်ငံတော်ကြီးကိုအတူတကွတည်ထောင်မဲ့သူတွေရဲဘော်ရဲဘက်ကြီးဖြစ်တယ်ဆိုတဲ့ခံယူချက်တကယ်တမ်းမှာတိတိကျကျရှိဖို့လိုတယ်အပေါ်ရန်မိဂါမတ်တဝင်းရုပ်နေရဝင်းကြီးနေရပေးုံနေတဲ့ဒီအပြတ္တနာတွေကတည်ခဲ့သွားမယ်လို့ကျမကတော့မယူဆပါဘူးရှင
်ကိုမထွန်းအောင်အဲ့တော့ဝင်းကြီးချုပ်နေရပဲဖြစ်ဖြစ်ပြည်တော်စုအစင်ဟလာပြည်နယ်အစင်တိုင်းအစင်အဲ့ဒီနေရာတွေမှာနေရာတွေခွဲပြီးယူနေကောအမှုသားညီကြီးဆိုတာကိုလာရှိဆက်တွန်းအားပေးတဲ့ကိစ္စဖြစ်မှာလားအဲ့လိုခွဲမပြီးလို့ရောမြူသားညညလေးဆိုတာကိုမတီးဆောက်နိုင်တော့ဘူးလားဘယ်လိုမြင်ပါလဲ
ဒီမှာကကျွန်တော်ဟိုပါပေါ့နော်ကျွန်တော်မြင်တာကတော့ဟိုနှစ်ပိုင်းခွဲပြီးတော့မြင်တဲ့နယ်လို့မြင်တယ်မြူသားညညရေးဆိုတာကဒါဒီအာနာခွဲဝေချင်းပေါ့နော်နေရာပေးချင်းပေးချင်းနဲ့ဟိုလုံဝကြီးတို့နှစ်ခုလုံးကထပ်တူကြအောင်မဟုတ်ဘူးပေါ့နော်မြူသားညညရေးကပို့ပြီးတော့လမ်းစဉ်သဘောမျိုးဆောင်ပြီးတော့ဒီနေရာခွဲပြေးချင်းဟိုကကြတော့ဒီလန်ခုလကဘုဒ္ဓရေပေါ့နော်အဲ့လိုမျိုးပုံစံနဲ့ဟိုကျွန်တော်တို့ရှုမြင်လို့ရတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်အဲ့တော့နေရာခွဲပြေးုံလောက်နဲ့ကတော့ကျွန်တော်တို့အမျိုးသားညီညွတ်ရေးရောက်သွားတယ်ဆိုတာမဟုတ်သေးဘူးလေဘာလို့လဲဆိုတော့ကျွန်တော်တို့လိုချင်တာကတကယ်ကိုကိုပိုင်ပြထမ်းခွင့်ဖက်ဒရယ်နိုင်ငံတော်ကိုကျွန်တော်တို့ကဒီတွားနေတဲ့အနေထားပေါ့နော်အဲ့အောင်မရောက်လို့ကျွန်တော်တို့အမျိုးသားညီညွတ်ရေးမရနိုင်တာပေါ့နော်အင်ချမ်းကြီးမရနိုင်တာဆိုတော့ ယူဆချက်ကရှိနေတယ်အဲ့တော့ခုနပြောတဲ့ဝန်ကြီးနေရာဝန်ကြီးချုပ်နေရာပေးလိုက်လို့အဲဒီ federal ပုံစံဖြစ်သွားမှာမဟုတ်တာဆိုရဲတော့ဒါပေမဲ့အဲ့ဒါကိုရောက်ဖို့ရန်အတွက်ပေါ့နော်ကျွန်တော်တို့အချက်ပြလိုက်တာအဲ့တော့ဟိုဒီဝန်ကြီးချုပ်နေရာဝန်ကြီးနေရာပေးရဲဆိုတာကအချက်ပြချင်ဖြစ်တယ်နောက်မြို့သားညီညွတ်ရေးအတွက်ကျွန်တော်တို့အဲဒီမှန်ကန်တဲ့အဲဒီအဆင့်မြင့်ဖြစ်တယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ
်ဟုတ်ကဲ့အခုကျွန်တော်ထပ်မေးချင်တာကပါလဲဆိုတော့ခုနမန္တလေးမွေးဆွေးနွေးတော့တဲ့ခါမှာလည်းပါပါတယ်တမတော်ဘက်ကနေပြီးတော့ဟလာမဲဆင်းအမှားတွေထောက်ပြနေတာတွေရှိတယ်ဒါတွေကဆက်ပြီးတော့လည်းထုတ်ပြန်နေတော့မယ်ဟလာနောက်ထပ်လည်းပဲဘာတွေပြောလာအောင်မလဲဘာတွေဖြစ်လာအောင်မလဲကျွန်တော်တို့တိတိကျကျမသိသေးဘူးလက်ရှိအခြေအနေပေါ်မှာတချို့ကလည်းပဲဒါဥရိအတိုင်းပဲဖြစ်ရှင်းသွားရင်ဘာမှမဖြစ်ပါဘူးလက်ရှိရှိနေတဲ့ဥရိကပဲဖြစ်ရှင်းရမှာလို့မြင်ကြတာတွေရှိတယ်လို့တချို့မှလည်းပဲဒီကနေပြီးတော့ဘာတွေများဆက်ဖြစ်လာအောင်မလဲဆိုတော့စိုးရင်ချက်တွေရှိနေတာကျွန်တော်ကြားထားရပါတယ်ဆိုတော့မနေ့မွေးကြီးအခုလိုမျိုးတမ်ဘရဘက်ကနေပြီးတော့ဟလာမဲဆင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ရုပ်ောက်ပွဲနဲ့ပတ်သက်ပြီးတော့ဇက်တိုက်လူပြောလာတာမြန်မာနိုင်ငံကြီးမှာအဓိကရေးကြီးတဲ့ဒီအဖွဲ့အစည်းကနေပြီးတော့ပြောလာတာကနေပြီးတော့ဘာတွေဖြစ်လာမယ်လို့ညှော်လင့်နိုင်ပါတယ်ဘာတွေဆက်ဖြစ်လာနိုင်တယ်မနေ့မွေးစိုးရင်စရာအခြေအနေကိုဖြစ်တယ်လို့ယူဆပါသလား
ကျွန်မအမြင်ကတော့လေဒီစစ်တပ်ကနေပြီးတော့ပြညာချက်တွေအမျိုးမျိုးထုတ်တယ်သတင်းစာရှင်းလင်းပွဲတွေလုပ်တယ်ဆိုတဲ့အခြေအနေကသူတို့ရဲ့အလုပ်ပိုင်ခွင့်ဘောင်ကိုကျော်နေလို့ကျွန်တော်ယူဆရတယ်သူတို့ကတော့2008ပေးထားခြင်းအရာဘာရလို့ပြောနေကြတယ်ဆိုပေမဲ့လို့တကယ်တော့မှကျွန်တော်တို့အမြင်ကတော့တက်ဆိုတာကာကွယ်အလုပ်ကိုပဲလုပ်ရမှာပဲအဲ့ဒါကိုကြုံပြီးသူတို့ဒီလွတ်တော်ထဲမှာထိုင်နေတာဆိုတာကလွန်လွန်လာတယ်အဲ့လိုအခြေအနေကနေပြီးတော့သူတို့ကဒီမဲဆင်းနေစစ်တယ်ဘာတွေထုတ်ပြန်မှညာတွေထုတ်ပြန်မှဆိုတာကသူတို့ကအုတ်ချိုရီအာဏာမှာဝင်ပြီးတော့ဆက်သက်နေတဲ့အခြေအနေမျိုးဖြစ်တယ်နောက်လက်ရှိမှာကျွန်တော်တို့အမြင်ကပုံမှန်လင်းလင်းပြောရမယ်ဆိုလို့ရှိရင်ဒီပြည်တော်မျိုးကောက်ဘတ်ကော်မရှင်မှာလိုအပ်ချက်တွေအများကြီးရှိနေတာမှန်တယ်ချွေးဝင်းချက်တွေရှိနေတယ်သို့တော်လည်းပဲအဲ့ဒါကိုပြောရမယ်အပိုင်းကတစ်ပိုင်းဖြစ်ပါတယ်လက်ရှိမှာကျွန်တော်တို့ရခဲ့တဲ့ဒီရွေးကောက်ပွဲမှာရရှိခဲ့တဲ့ရလက်ခါဆိုလို့ရှိရင်ဒါလူထုရဲ့ရလက်ဖြစ်ပါလူထုပိုင်ဖြစ်ပါတယ် NLD တခုတည်းပိုင်တော့မဟုတ်ပါလူထုတခုလုံးကပိုင်နေရလက်ဖြစ်တယ်အဲ့ဒီလူထုပိုင်နေရလက်ကိုတက်ကနေပြီးရောသူ့ရဲ့အခွင့်အာဏာတွေတုံးပြီးတော့ကျူကျော်စော်ကားမယ်ဆိုလို့ရှိရင်တော့ဒါကျမတို့ကဒီမိုစီပတ်တော်သားအားလုံးကနေစုပေါင်းပြီးတော့ဒါလူလူရလက်ကိုကာကွယ်ရမှာပဲဖြစ်တယ်လို့ကျမကတော့ပြောချင်ပါတယ်တက်ကသူမလုပ်တယ်မလုပ်ဘူးဆိုတာသူ့ရဲ့တမိုင်းနဲ့ဖြစ်ပါတယ
်ဟုတ်ကဲ့ဗျာကိုမောထွန်းအောင်ကြီးဒီအချိန်ဒီဘယ်လောက်ထိစိုးရင်စရာကောင်းတယ်ကိုမောထွန်းအောင်ဘာတွေမျှော်လင့်ထားတယ်ဘာတွေဆက်ဖြစ်လာနိုင်တယ်ဗျာ
တခုကကျွန်တော်အမြင်ပေါ့နော်ကျွန်တော်အမြင်ကခုနကမနင်းမွေးပြောသူလိုပဲကျွန်တော်တို့ကဒီငွေကိုကြေ2008ကိုကြိုက်တာမှမဟုတ်တာပေါ့နော်တာအဲဒီစက်တပ်အနေနဲ့ကျွန်တော်တို့ဒီလို့တော်ထဲမှာနေရာယူထားတာတွေအစိုးရဘက်ထဲမှာအဲတို့အတွက်ပေါ့နော်ဟိုနေရာယူရထားတဲ့ဥစ္စာတွေကတကယ်ဒီမိုကရေစီလေးကျင့်တယ်လည်းမကိုက်ညီပါအောင်အဲဒါပေမဲ့သူပြောတဲ့ဒီရွေးကောက်ပွဲကော်မရှင်ရဲ့စီမံခန့်ခွဲမှုနဲ့ပတ်သက်ပြီးတော့လိုအပ်ချက်တွေရှိနေဆိုတော့လည်းဒါညင်းလို့မရတဲ့အပိုင်းတွေကိုလည်းမြည်ပြမှာကျွန်တော်အနေနဲ့တွေ့ရပေါ့နော်ဒါကတပိုင်းတသက်ဖြည့်ရှင်းရတရားဖြည့်ရှင်းရမယ့်ဥစ္စာကလည်းပြည်သူကမန်ဒိတ်ပေးထားတဲ့အစိုးရကနေပဲဖြည့်ရှင်းရမယ်လို့ကျွန်တော်အနေနဲ့ကတော့ယူဆထားတယ်ပေါ့နော်အဲ့နောက်တစ်ခုအာနာတိတ်မယ်မတိတ်ဘူးပေါ့နော်လူတွေစိုးရိမ်နေဆိုတာကကြတော့ကျွန်တော်မြင်တာကကြတော့ဥပဒေပြဋ္ဌာန်းချက်သူ့အတူဘယ်လိုပဲရှိရှိအဓိကမူတည်နေတာကတော့ဒီလက်ရှိအဲစစ်တပ်ရဲ့ခေါင်းဆောင်တွေပေါ်မှာပဲမူတည်လို့ယူဆတယ်ပေါ့နော်သူတို့အနေနဲ့ကတော့ဥပဒေမြေတုပ်ပြင်ရှိစေကမူအဲသူတို့စိတ်ထဲမှာဆုံးဖြတ်ဒါပီတာကိစ္စတစ်ခုဆိုရင်တော့သူတို့ကတော့ဘယ်ဥပဒေပဲဖြစ်ဖြစ်အဲဒီလုတ်သွားမှာပဲလို့ဟိုကျွန်တော်အနေနဲ့ကတော့မြင်တယ်ပေါ့နော်ဒါဘယ်လိုလုပ်မလဲဘယ်လိုကောင်တွေပုံလဲ2008တည်းကနေလည်းဖြစ်ဖြစ်နိုင်တယ်2008အပြင်ဘက်ကလည်းဖြစ်ဖြစ်နိုင်တယ်ဒါကတော့ကျွန်တော်တို့ပြောနိုင်မှာပေါ့နော်ဒီသူကတော့သူပြီးတော့ဟိုဒါကြီးကိုတော့ဒါအကြောင်းနေမယ်လို့မျိုးလို့တော့လည်းမမြင်ပါဘူးအဲ့တော့သူတို့ပုံမှန်မှုတည်တယ်ကျွန်တော်ကတော့အဲ့လိုပဲပြောပြရစေ
ဟုတ်ကဲ့ဗျာဆုံးဖြတ်ထားပြီးသားဆိုရင်လည်းပဲဒီဆုံးဖြတ်ချက်ဒီတိုင်းပြည်ရဲ့အနာဂတ်ရှိရေးကိုအကောင်းပဲဖြစ်စေမယ်ဆုံးဖြတ်ချက်ဖြစ်ပါစေလို့ပဲကျွန်တော်ကိုယ်တိုင်တော့ကျွန်တော်မျှော်လင့်ပါတယ်ဆုလဲဆုတောင်းပါတယ်COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအပြင်ပုံစံပြောင်းလဲထုတ်လည်နေတာဖြစ်ပြီးအခုလိုဆွေးနွေးကမ်းတွေဆက်သွယ်မေးမြန်းကမ်းတွေကိုအင်ကာညဒိုင်းလေးလိုက်စီစဉ်နေရမှာအစားထိုးထုတ်လည်နေတာပါ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါရေဒီယိုဝေးပွားပြီးကျမ်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
VOA မြန်မာပိုင်းရဲ့ကမ္ဘာတလွှားခီးသွားအစီအစဉ်ကနေကြိုဆိုပါရစေကျမဆုမြတ်မောင်ပါအခုတစ်ခေါက်တော့ပြင်သစ်နိုင်ငံကနှင်းလျှောစီအပန်းဖြေနေရာတစ်ခုစီကိုသွားကြရမှာပါနှင်းဖုံးနေတဲ့ Alps တောင်တန်းတွေကြားကကမ္ဘာကျော် Chamonix Mont Blanc တောင်ကြားနှင်းလျှောစီအပန်းဖြေနေရာစီကိုပါ COVID ကန့်သတ်ချက်တွေကြားမှာနှင်းလျှောစီတဲ့နေရာတွေဘလို့ဖွင့်ထားတယ်လဲဆိုတာကိုအခုပဲကမ္ဘာတလွှားခီးသွားအစီအစဉ်ကနေသွားလေ့လာရအောင်ပါရှင်ပြင်သစ်နိုင်ငံ Alps တောင်တန်းတွေပေါ်က ရှာမိုနီမွန်ဘလောင်တောင်ကြားဟာကမ္ဘာမှာအကောင်းဆုံးနှင်းလျှောစီးလို့ရတဲ့နေရာလို့သတ်မှတ်ခံထားရတဲ့နေရာဖြစ်ပါတယ်။ပထမဆုံးစပြီးနှင်းလျှောစီးသူတွေအတွက်ကစားလို့ကျွမ်းကျွမ်းကျင်ကျင်နှင်းလျှောစီးနိုင်တဲ့သူတွေအထိနှင်းလျှောစီးလို့ရတဲ့နေရာတွေရှိတဲ့ရှာမိုနီမွန်ဘလောင်ဟာကမ္ဘာနိုင်ငံဆောင်ကနှင်းလျှောစီးသူတွေကြားမှတိတ်ကိုရေပန်းစားတဲ့နေရာလည်းဖြစ်ပါတယ်။1924ခုနှစ်တုန်းကဆောင်းရာသီအိုလံပစ်ပွဲတော်ကိုဒီမှာကျင်းပခဲ့မှုပါတယ်။နှင်းတွေဖုံးနေတဲ့တောင်တန်းတွေကြားကရှာမိုနီမွန်ဘလောင်တောင်ကြားရဲ့ရှုခင်းအလှကဘာနဲ့မှမတူအောင်ထူးခြားလှတာပါ။ဒီနေရာမှာနှင်းလျှောစီးအပန်းဖြေတဲခွန်နိုင်တဲ့နေရာ5ခုရှိပါတယ်။အတူကောက်ရှာမိုနီလို့ပြောကြတဲ့နေရာမှာအပန်းဖြေတဲခွန်နိုင်တဲ့ဟိုတယ်တွေ၊စားတောက်ဆိုင်တွေ၊ဈေးဆိုင်တွေနဲ့ပုံမှန်နှင်းလျှောစီးရာသီဆိုရင်စီကားနေလေးရှိတာပါ။2020-2021 နှင်းလျှောစီးရာသီကတော့ကိုဗစ်တန်ခမ်းနေရတဲ့အတွက်၆ကန့်နေပါတယ်။ကိုဗစ်ကရောဂါကာလပြည်သင့်နိုင်ငံမှာတခြားနေရာတော်တော်များများပိတ်ထားပေမဲ့လည်းနှင်းလျှောစီးအပန်းဖြေနေရာတွေကိုတော့ဖွင့်ခွင့်ပြုထားပါတယ်။အခုလိုအပန်းဖြေနေရာတွေဖွင့်ထားပေမဲ့အရင်တုန်းကလိုကမ္ဘာနိုင်ငံဆောင်ကလာကြတဲ့ဧည့်သည်တွေရဲ့ဘာသာစကားတန်အမျိုးစုံကိုလမ်းတွေပေါ်မှာမကြားရတော့ပါဘူး။ကန့်သက်ချက်တွေကြားမှာဒီတောင်ကြားဒေသရဲ့အလှကိုခံစားခြင်းလိုလာကြတဲ့ပြင်သစ်ဧည့်သည်အနည်းငယ်သာရှိပါတယ
်။ Oui, c'est clair parce que là quand on voyait on passait les bars tout est fermé.
အရက်ဘားဆိုင်တွေရှိတဲ့နေရာဖြတ်လာတော့အားလုံးပိတ်ထားတာတွေ့ရပါတယ်။လမ်းတွေပေါ်မှာလည်း၆ကန့်နေတာပဲ။ဒေသခံတွေဆိုလို့ရှိရင်အတော်လေးစိတ်ညစ်ကြမှာပါ။ကျွန်တော်တို့အတွက်ကတော့ကောင်းတာရှိတယ်လို့မကောင်းတာလည်းရှိပါတယ်။ကောင်းတာကတော့လူတွေမရှုပ်လို့လမ်းလျှောက်ကြည့်ရတာကောင်းပါတယ်။ဒါပေမဲ့လည်းပျော်စရာအခြေအနေမျိုးတော့မဟုတ်ပါဘူး။ဈေးဆိုင်တွေစားတောက်ဆိုင်တွေကလူတွေရဲ့မျက်နှာတွေပေါ်မှာအပြုံးတွေပျောက်နေပါတယ်။လက်ရှိအခြေအနေကြောင့်မပြုံးနိုင်ကြဘူးထင်ပါရဲ
့။ကိုဗစ်ကာလမှာနှင်းလျှောစီးအပန်းဖြေနေရာတွေကိုပြင်သစ်အစိုးရကဖွင့်ခွင့်ပေးထားပေမဲ့နှင်းထောင်တစ်ခုကနေတစ်ခုကူးသွားနိုင်အောင်ပို့ဆောင်ပေးတဲ့ cable car တွေ ski lift တွေကိုတော့ပိတ်ထားပါတယ်။ဒါကြောင့်တောင်ထိပ်အမြင့်ကနေအောက်ကိုနှင်းလျှောစီးခြင်းတွေသိမ့်မလာကြပါဘူး။အပျော်စီးအပန်းဖြေလာကြသူတချို့လည်းတနေရာကနေတနေရာခူးသွားဖို့အခက်တွေ့နေကြပါတယ်
။ Vu ce qui se passe autre part les ça se fait les remonter pour et
တောင်ကုန်းတစ်ခုကနေတစ်ခုသွားနိုင်အောင်လှုပ်ထားပေးတဲ့ ski lift ကိုတော့ဖွင့်ထားပေးတင်ပါတယ်။အဲ့ဒါဆိုကျွန်တော်တို့ဆိုင်လေးရှိတဲ့နေရာသွားနိုင်မှာပါ။အခုတော့ကျွန်တော်တို့သွားလို့မရပါဘူး။
ရှာမိုနီမွန်ဘလောင်မှာနှင်းလျှောစီးလာတဲ့တွေကိုအားထားလည်ပတ်နေကြရတဲ့စီးပွားရေးလုပ်ငန်းတွေအခုအတော်လေးထိခိုက်နေကြတာပါ။အရင်ကဒီလိုအချိန်မျိုးသိပ်ကိုအလုပ်ဖြစ်တဲ့နှင်းလျှောစီးဝတ်စုံငှားတဲ့ဆိုင်မှာဆိုရင်လေဧည့်သည်တွေသိပ်မလာကြတဲ့အတွက်အခက်တွေ့နေပါတယ်
။ Ah ben nous c'est simple depuis le début de la crise Covid.
Covid ကရောဂါစတင်ချိန်ကတည်းကဆိုရင်ကျွန်တော်တို့ရဲ့ဝင်ငွေ90ရာခိုင်နှုန်းထက်မနည်းထိခိုက်ခဲ့ပါတယ်။ကျွန်တော်နဲ့ကျွန်တော်လူဖော်ကင်ဘက်တွေဆိုရင်ကုမ္ပဏီမပိတ်ရအောင်လာနေချီပြီးလာစားမယူပဲလှုပ်လှုပ်ခဲ့ကြရတာပါ။
ဒီတောင်ကြားဒေသကစားတောက်ဆိုင်တွေအရက်ပါတွေမှာ COVID-19 ကန့်သက်ချက်တွေကြောင့်ဆိုင်ထဲကိုဧည့်သည်ဝင်ထိုင်စားခွင့်ပြုလို့မရပါဘူး။ဆိုင်တော်တော်များများလည်းပိတ်ထားရတဲ့အတွက်စီးပွားရေးထိခိုက်နေကြပါတယ်။ take away ဝယ်စားနိုင်အောင်ဖွင့်ထားတဲ့ဒီဆိုင်ဆိုရင်လည်းပုံမှန်ဝင်ငွေရဲ့10ရာခိုင်နှုန်းလောက်ပဲရတယ်လို့ပြောပါတယ်။အခြေအနေကောင်းလာမယ့်အလားအလာမမြင်ရသေးဘူးလို့ဆိုင်ရှင်ကဆိုပါတယ်
။ Oh, bah, c'est une catastrophe, hein.C'est une catastrophe, j'ai peur que beaucoup puissent pas s'en remettre hein, c'est une période qui est très longue
maintenant. Yishi ဖြစ်နေပြီဆိုတော့တော်တော်များများဆက်ပြီးတော့ရပ်တည်နိုင်ကြမယ်လို့မထင်ပါဘူး။အစိုးရကစီးပွားရေးကြားကန်နိုင်ဖို့အတွက် COVID ထောက်ပံ့ကြေးပေးပေးမယ်လည်းမကာမိပါဘူး။ Ski ban ဖြစ်ရသည့်တစ်ခုလုံးမှာရနိုင်တဲ့ဝင်ငွေတွေကိုအစိုးရကပေးတဲ့ထောက်ပံ့ငွေကကာမိအောင်မလုပ်နိုင်ပါဘူး။ကာယောဂါကြီးဘယ်တော့အဆုံးသတ်မယ်ဆိုတာကိုမသိနိုင်သေးတော့အခြေအနေတွေကောင်းလာမယ်လို့လည်းမမြင်ပါဘူး။ကာကွယ်ဆေးရှိနေပြီဆိုပေမဲ့လည်းကာကွယ်ဆေးထိုးဖို့စောင့်နေကြတဲ့သူတွေကလည်းအများကြီးရှိနေပါသေးတယ်
။ရှာမိုနီမွန်ဘလောင်တောင်ကြားဒေသရဲ့နှင်းလျှောစီးရာသီကပုံမှန်အားဖြင့်ဒီဇင်ဘာလလယ်လောက်ကနေမေလလယ်လောက်အထိဖြစ်ပါတယ်။တကယ်လို့သာနှင်းလျှောစီးရာသီကုန်းတဲ့အထိပြန်မဖွင့်နိုင်ရင်ထိခိုက်ဆုံးရှုံးမှုတွေတိတ်ကိုများမယ်လို့ ski lift လုပ်ငန်းကုမ္ပဏီအခြေခဲကခန့်မှန်းထားပါတယ်။ကျင့်သစ်တွေပါဝင်ဥရောပတိုက်သားတွေအနှစ်သက်ဆုံးဆောင်းရာသီအပန်းဖြေနည်းတစ်ခုကတော့နှင်းလျှောစီးခရီးထွက်တာဖြစ်ပါတယ်။နောက်နှစ်တွေကြာရင်တော့ခီးသွွားလုပ်ငန်းတွေပုံမှန်ပြန်လည်အသက်ဝင်လာဖို့အတွက်ရှာမိုနီမွန်ဘလောင်တောင်ကြားဒေသကစီးပွားရေးလုပ်ငန်းတွေသာမကတိတ်လှတဲ့ဒီနေရာကိုပုံမှန်လာပြီးနှင်းလျှောစီးအပန်းဖြေခရီးထွက်လေရှိသူတွေမျှော်လင့်နေကြပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ
American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်။လူဦးရေတိုးလာတာနဲ့အမျှလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းကမ္ဘာတဝန်းပင်လယ်ဇာဝယ်လိုအားအဆမတန်များပြားလာပါတယ်။အထူးဖြင့်ပင်လယ်ရေကြောင်းခရီးလမ်းပိုပြီးလွယ်ကူလာတဲ့အတွက်ကြောင့်အလွန်အကျူးငါးတွေဖမ်းနေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့ပင်လယ်ထဲမှာငါးတွေတဖြည်းဖြည်းရှားပါးလာတဲ့အတွက်ငါးဖန်သမားတငါသည်တွေအနေနဲ့တွက်ချီကြိုက်အောင်ပိုဝေးလံတဲ့သမုတ်တရာတဲ့ငါးရှာထွက်ရပါတော့တယ်။ဒီလိုပင်လယ်ခီးထွက်ဖို့လောင်စာနဲ့အလုပ်သမားကလည်းဈေးကြီးပေးကြရပါတယ်။ Dajang the Choga, the Yay Chinjin, a low lepchi, a Miale Yao, the Amo in there, Nilan, we net low shachaya barore, Eddie Dega, Nilan the Kugado, Adama, a low kinds of G, Goyazi, Beta on Jansi, then Nibabe, Napa Longaha, Lugon Gubune, and near a Miazo Sasa Mushini, Jaune, Pinleza, Tolo, Piamu Yema, Lugon Gumu, Jeje, Piamia, Juloni, Relu, American Congress Lutogo, Tendwene, NOAA call, Amyoda, the Modiane, Salavida, Tanane, American Nangayai, when you turn out of Pure Topiane, a seeing Kanzama, Popia Tabare. The Aloha, Ani Miarelo, the Botajabi, a ye change is Yamalu, a loyal good loser to Nine, Shupian, Lo the Marigu, a GJ, Ata Kainzi Jara Pibare. Lugongubo, Dre, Piaombo, Luezo, Luosugu, Pima Tajare, Lu Subare. Napalonga, the Bawaguga, Pinlede, a teacher, Nijayara Suro. The Yazumu Julone, a Chica, a loyal good Ponshaw Nilu Yabare. Napan de Moriga, Pinlerema, the Cartali, Laruci, Nijaya de Lu, Nichi Jao, Nijaya da Rile Shibare. Dilo, a chinibi jong, Napa, a lo de Mari, and Ine, Adama, a lo kainzi raga, Lumia on, Twebjilo, Mapian and the Lu, Matia, a kain kaniada gule, Tanjabu, Malue Babu. Lugongu, Yonza, Kaya, Duria, Saisin Eja de Lu, Go Tileo, Soga, Kayada, Rile, Majakana, Yinsan Jaya Bare. Cartali a tep de sonia at Kanzaja Bare, a low chain with Jolongi Kaina, a neatine sinera, Loka Nene, Damam Ho, the Biama Mabibe, a kind Kanjara Rile Shibare, Sinemo de Mu, a Jampemu, Yazwe Mu, a Simia Yashiji, Agri like Samu de Shibi, Ludu Lula Quene, a Lodoma Aquin ye at where, the Ya Ubre, Ya Akagwe Bemu, Arne de, Nanga Yetinye Mu Machida, Nangan Rue, Napan Longandri Ma, Arama Kainzi Kayara, Bobi Shida Bare. The Achene Zore Papia on American Pidon Zuga, a Saint Lazen account of Bobo, D. C. and Kanzaga, Taukan, a champ Utabare. But a much agar of Pidema, your Nangara Maba, Pinleza, Tolo, Piamu, Longanrima, Lugong Gumu, Dipia ye at where, a soya, the Yalon, Tombiambo, Nivua, Chama ye Pibare, Dudia Chani, Nang Alonganrima, Arama Kainse, the Piatana, Shini, the Elu, Name 20, the Nanganrigo, Lugong Gumu, Dipia ye, Jobamu at where. American Pidonzuga, Ape, Taukan, Pambo, Tenelu, Champu Tabare, NGO Ludu, Champu, Opoe, Zirune, the Cham, Pimani, Bawin, Tenduri, and Ine, Nafan Longandri, Titri, Sassambi, Kabata Wan, Lugong Gumu, Rigo, Lelami, on Juban, Nimbo, American Pidonzuga, Pambo, Guni, Tenelu, Tadia, Champu Jaga, Subare, Now Song Chagar of Pinleza, Piamure, Longandri, Ma, Lugong Gumu, Mapion, American Nangajai, Winni Tanane, Amyoda Tamodianes, Lavida Tanaru, Ye, Leshi, Juba Murigo, a Chekambi, D. Champu Jedri, Kaima on Song Yatin, Elu Subare, Pinleza, Longama, Lugong Gumu, Depia Yeha, Lu Quin Yene, Yazumu, Yari, Adwe, Yeji de Lu, American Nangajai, Muada, Twele, Yibavare, Aku now son Topiane, a seeing Kazaha, Pinleza, Longama, Lugong Gumu, Depia Ye, Adwe, American Pidonzu, Juba Mune, Pubang, Yi Nina, Ye, Ape, Yeji, Chilantia, Pijamba, Kamia.
American Zuya, the Borani, Abogu, Tensello, Pivarishi.
Pio Imma by Botapuni, and I can't see single select in Sanibare, Kuro, Trinjin Joku, Pyopyamaba. ဇန်နဝါရီလ6ရက်နေ့ကထရမ့်ထောက်ခံသူထောင်ပေါင်းများစွာကနေလွှတ်တော်အဆောက်အုံနဲ့ဝင်ရောက်စီးနင်းမှုမှာလုံခြုံခဲ့တဲ့ပြည်မှုနဲ့သမ္မတဟောင်းဒေါ်နယ်ထရမ့်ကိုအရေးယူမဲ့ကိစ္စနဲ့ပတ်သက်လို့ဂျာနာစစ်ဆေးပွဲမှာတရားသူကြီးတွေနဲ့ဂျူရီလူကြီးတွေဖြစ်ထမ်းဆောင်ဖို့မနေ့အင်္ဂါနေ့ကအမေရိကန်အထက်လွှတ်တော်အမတ်တွေဂျန်သစ္စာဂျင်ဆူခဲ့ကြပါတယ်ဒီမိုကရက်အမတ်50ဆယ် ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကအင်္ဂါနေ့ကနှစ်ဆတိုးတောင်းဆိုလိုက်ပါတယ်ဒီတိုင်နိုင်ငံမှာအင်္ဂါနေ့ကထုတ်ပြန်တဲ့တရားဝင်ကိန်းဂဏန်းအချက်အလက်တွေအရရပ်ပေါင်း28ရက်အတွင်း COVID-19 ရောဂါကြောင့်လူပေါင်း3000ကျော်သေဆုံးခဲ့ပြီဖြစ်ပါတယ်မြန်မာနိုင်ငံမှာမနေ့တုန်းကကိုရိုနာဗိုင်းရပ်စ်ပိုးကူးစက်သူ411ယောက်ထပ်မံတွေ့ရှိတာကြောင့်ကူးစက်သူစုစုပေါင်း 33,800 ကျော်ရှိသွားပြီဖြစ်ပါတယ်။သေဆုံးသူစုစုပေါင်းကတော့ 3,000 ကျော်ရှိပြီဖြစ်ပါတယ်။ဒီတော်တွင်ကိုဗစ်ကာကွယ်ဆေးတွေကိုဒီကနေ့ဇန်နဝါရီလ28ရက်နေ့ကစပြီးကျန်းမာရေးဝန်ထမ်းတွေနဲ့စေနာဝန်ထမ်းတွေကိုစတင်ထိုးပေးသွားမှာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်တွေကိုတော့ဇန်နဝါရီလ29ရက်နေ့30ရက်နေ့မှာထိုးနှံပေးသွားဖို့စီစဉ်ထားပါတယ်။ Indonesia နိုင်ငံမှာတော့ COVID-19 ကူးစက်ခံရသူပေါင်းတသန်းကျော်ရှိသွားပြီဖြစ်ပါတယ်။မနေ့အင်္ဂါနေ့ကတရက်ထဲကူးစက်ခံရသူပေါင်း 13,000 ကျော်ရှိတယ်လို့အစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ COVID-19 အရေးပေါ်အခြေအနေအရ VOA မြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။မြန်မာပြည်သူပြည်သားအလုံး COVID-19 ကပ်ရောဂါကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါရှိ။ကျွန်မအင်ဂျင်နီယာ
This program has come to you from the Voice of America, Washington.